to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖီအမေရိကန်တိုင်ရဲ့2020ပြည်နှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝတ်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ New Hampshire Primary မှာ Vermont အထက်လွှတ်တော်မှ Bernie Sanders အနိုင်ရသွားပါတယ်။ရုပ်နိုင်ငံမှာတော့ Coronavirus ကြောင့်သေဆုံးသူ1100ကျော်သွားပါပြီ။ Bangladesh ကမ်းလွန်းမှာအင်္ဂါနေ့ကမှောက်သွားတဲ့ဒေပေါ်ကနေအသက်မတည်ကျန်ရသူရိုဟင်ဂျာ2ကိုခယ်လိုက်နိုင်ပြီးလူမောင်ကိုတန်တရားနဲ့4ဦးကိုဖမ်းထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းစပီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကြောက်တော်မြို့နယ်ထဲမှာကလေးတွေဘောလုံးကစားတဲ့နေရာကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုပရာဟိတအဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။ဟော၃ယောက်တော့အသက်တည်ပြီးသူသိရုံကိုပို့ထားပါတယ်ခင်ဗျာ။နောက်တစ်ယောက်ကတော့ကြောက်တော်သေးပါဘူး။အသက်ငယ်သုံးရင်ရတဲ့သူကတော့တယောက်ရှိပါတယ
်။ဒီသတင်းနဲ့အတူကရင်ပြည်နယ်ဘက်ကမြိုင်ချင်းကိုဒုက္ခသက်စခန်းပိတ်သိမ်းမဲ့အစီအစဉ်ကိုလည်းနားဆင်ရပါမယ်။အရှိတောင်အာရှအမျိုးသမီးဆွမ်းဆောင်စုရှင်စကားရင်စီးရင်မှာတော့ဒီနှစ်အတွက်မြန်မာနိုင်ငံကအမျိုးသမီး၄ဦးပါဝင်တဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာကမ်ဘောဒီးယားနိုင်ငံကကျေးလက်မြေယာပိုက်ဆိုင်ခွင့်စန္ဒပြမှုတွေအကြောင်းကိုပြောပြပေးသွားမှာပါ။ဒုတိယပိုင်းမှာမြန်မာရေးသုံးသက်ချက်လူလူကျမ်းမာရေးနဲ့အားကစားသတင်းလွှာအစီအစဉ်တွေရှိပါရဲ့ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
ဒီမိုကရက်တစ်ပါတီကိုဇာပြူသမရလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့ New Hampshire Primary မှာတော့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကပ်ပြီးအနိုင်ရသွားပါတယ်။ Mr. Sanders ကထောက်ခံမဲ့26ရာခိုင်နှုန်းရပြီး Indiana ပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg က24ရာခိုင်နှုန်းရပါတယ်။ Minnesota ပြည်နယ်ထက်လွတ်တော်မှ Amy Klobuchar ကထင်မှတ်မထားပဲအခြေအနေကောင်းခဲ့ပြီး20ရာခိုင်နှုန်းနဲ့တက်ရလိုက်ပါတယ်။ Massachusetts ပြည်နယ်ထက်လွတ်တော်မှ Elizabeth Warren က9ရာခိုင်နှုန်းနဲ့စတုတ္ထဒုတိယသမ္မတအောင် Joe Biden ကတော့၈ရာခိုင်နှုန်းနဲ့နံပါတ်၅နေရာပဲရခဲ့ပါတယ်။ဒီညအောင်ပွဲဟာ Donald Trump ရဲ့သမ္မတသက်တမ်းအဆုံးသတ်စေဖို့နှိမ့်တမ်းဖြစ်တယ်လို့ Mr. Sanders ကပြောပါတယ်။ဘယ်သူပဲသမ္မတလောင်းအဖြစ်ရွေးကောက်ခံရပါစေကျွန်တော်တို့အားလုံးအတူတူကညီညွတ်ကြမှာဖြစ်ပြီးနိုင်ငံသမိုင်းမှာ Andrew အကြီးဆုံးသမ္မတကိုအနိုင်ယူမှာဖြစ်ပါတယ်လို့လည်း Mr. Sanders ကပြောပါတယ်။2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကလက်ရှိသမ္မတ Donald Trump နဲ့ရှင်ပြိုင်ဖို့အတွက် Democratic Party ကိုဇာပြူသမ္မတလောင်းကိုပါတီတွင်းမှာ primary နဲ့ caucus မဲပေးပွဲတွေလုပ်ပြီးရွေးချယ်နေကြတာပါပထမဆုံး Iowa caucus ပြီးတဲ့နောက်အခု New Hampshire primary အဲဒီနောက်ဖေဖော်ဝါရီ22ရက်နေ့မှာ Nevada caucus နဲ့29ရက်နေ့မှာ South Carolina ပြည်နယ် primary ရွေးကောက်ပွဲတွေဆက်ကျင်းပမှာဖြစ်ပါတယ
်လွှတ်တော်ကိုလိမ်ညာမှုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့ American သမ္မတ Donald Trump ရဲ့နိုင်ငံရေးအကြံပေးဟောင်း Roger Stone ကိုအစိုးရရှေ့နေတွေဘက်ကထောင်ချဖို့အကြံပြုထားတဲ့ကိစ္စမှာသူဝေရောက်ဆွတ်ဖက်ခြင်းမရှိဘူးလို့သမ္မတ Trump ကငြင်းဆန်ခဲ့ပါတယ်
I'd be able to do it if I wanted. I have the absolute right to do it. I stay out of
တရားရေးဌာနကိုသူ့မှာပြောပိုင်ခွင့်အပြည့်အဝရှိပေမဲ့သူမပြောခဲ့ပါဘူး။အကြံပြုထားတဲ့ထောင်ဒဏ်ကအဓိပ္ပာယ်မရှိသလိုတရားစွဲတဲ့ကိစ္စတစ်ခုလုံးကလည်းအဓိပ္ပာယ်မရှိဘူးလို့သမ္မတကအင်္ဂါနေ့ကသတင်းတောက်တွေကိုပြောကြားသွားတာပါ။2016သမ္မတရွေးကောက်ပွဲတုန်းကရုရှားဝင်ဆွတ်ဖက်တဲ့ကိစ္စစုံစမ်းမှုတွေအတွင်းမှာလိန်ညာမှုသူ့အကြောင်းထွက်ဆိုမဲ့တက်တွေကိုပိတ်ပင်ဖို့စူးစမ်းမှုတွေနဲ့ Roger Stone မှာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားပါတယ်သူ့အပေါ်ပြစ်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့အတွက်ပြည်ထောင်စုအစိုးရရှေ့နေတွေကအကြံပြုထားတာဖြစ်ပါတယ်။ဒါကိုတရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကရေးသားခဲ့ပြီးတဲ့နောက်မူလထောင်ဒဏ်အကြံပြုချက်ဟာအကြောင်းမဲ့လူရာထက်ပိုတဲ့အကြံပြုချက်ဖြစ်နိုင်တယ်လို့တရားရေးဌာနကတရားရုံးကိုရှောက်လဲတင်ပြခဲ့ပါတယ်။ဒီသတင်းထွက်လာခဲ့ပြီးမကြာခင်မှာပဲ Roger Stone အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေ4ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြတယ်လို့တယောက်ကတော့ပြည်ထောင်စုအစိုးရရှေ့နေအလုပ်ကနေပါထွက်တယ်လို့ကြေညာခဲ့ပါတယ်။အခုလိုမျိုးထောင်ဒဏ်အကြံပြုချက်ကိုတရားရေးဌာနကပြင်ဆင်တာဟာနိုင်ငံရေးအရဝင်ဆွတ်ဖက်မှုကြောင့်လားဆိုတာကိုလွှတ်တော်နဲ့တရားရေးဌာနစစ်ဆေးရေးမှုချုပ်တို့ကစုံစမ်းစစ်ဆေးပေးပါလို့ Restore Public Trust ဆိုတဲ့အစိုးရအခရီးလိုက်စားမှုစောင့်ကြည့်ရေးအဖွဲ့ကတောင်းဆိုပါတယ်။ Roger Stone ကိုရှေ့သတင်းပတ်မှာပြစ်ဒဏ်ချမှတ်မှာဖြစ်ပါတယ်။သူ့ကိုသမ္မတကလူငင်းချမ်းသာခွင့်ပေးမလားဆိုတဲ့သတင်းတောက်တွေအမေးကိုသမ္မတကအင်္ဂါနေ့တုန်းကဖြေကြားခဲ့ခြင်းမရှိပါဘူး
။ American ပြည်တော်စုနဲ့ Afghanistan ကတာလီဘန်အဖွဲ့အစည်းသဘောတူညီချက်တရအတွက်တိုးတက်မှုရထားတဲ့ပုံရှိတဲ့ပေါ်မြောက်အတ္တလန္တိစာချုပ် NATO အတွင်းမှုချုပ် John Stoltenberg ကဒီကနေ့ကြေညာလိုက်ပြီးတာလီဘန်တွေတိုက်ခိုက်မှုရှော့ချရမယ်လို့သတိပေးလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်ဖွဲ့တို့ကြားဒီကနေ့ကာတာနိုင်ငံဒိုဟာမြို့မှာထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲနေဒိုးအတွင်းမှုချုပ်ကအခုလိုပြောတာပါ။အ မရိကန်နဲ့တာလီဘန်ကြားမှာတနစ်ကျော်ကြာလာပြီဖြစ်တဲ့စစ်ဆင်ညှိနှိုင်းပွဲတွေမှာတိတာထင်ရှားတဲ့တိုးတက်မှုရထားတဲ့အကြောင်းအာဖဂန်သမ္မတအက်ရှရဖ်ဂါလီကတွစ်တာမှာရေးခဲ့တာပါဖြစ်လာနိုင်ခြေသဘောတူညီချက်ထဲမှာအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုပြန်ရုပ်သိမ်းပြီးအပြန်အလှန်အဖြစ်တာလီဘန်တွေအနေနဲ့လုံခြုံရေးအာမခံချက်အမျိုးမျိုးပေးဖို့နဲ့အဆုံးမှာအာဖဂန်အစိုးရနဲ့စစ်ဆင်ညှိနှိုင်းဖို့ဆိုတာတွေပါဝင်ပွဲရှိပါတယ်တာလီဘန်ဖွဲ့နဲ့သဘောတူညီချက်တရက်ပေါ်သမ္မတဒေါ်နယ်ထရမ့်ကချွင်းချက်နဲ့အတည်ပြုချက်ပေးထားပြီးပြီလို့အာဖဂန်နဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးနယူးယောက်တိုင်းစ်သတင်းစာသတင်းတပုတ်မှာရေးထားပါတယ
်ဗြိတိန်နိုင်ငံမှာရုပ်သံထုတ်လွှင့်မှုတယ်လီကောဆက်သွယ်မှုစားတိုင်းနဲ့ကြေးနံဆက်သွယ်မှုလုပ်ငန်းတွေကိုစောင့်ကြည့်တဲ့ Ofcom အဖွဲ့အစည်းကိုအင်တာနက်နဲ့ပတ်သက်တဲ့စည်းမျဉ်းသတ်မှတ်ချက်တွေချမှတ်ဖို့အတွက်အစိုးရကတာဝန်ပေးမှာဖြစ်ပါတယ်ဒါကြောင့်အများပြည်သူကိုထိခိုက်စေမဲ့အကြောင်းအရာတွေတရားမဝင်အကြောင်းအရာတွေကိုလူမှုကွန်ရက်တွေပေါ်ကနေဖယ်ရှားပေးဖို့ပြက်ကွက်တဲ့ကုမ္ပဏီအရာရှိတွေအနေနဲ့ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်ချခံရနိုင်ပါတယ်လက်ရှိမှာလည်း Ofcom ဟာ Telecom ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်မှုတွေလုပ်နေတာမို့ Internet ဆက်သွယ်မှုလုံခြုံရေးအတွက်ဥပဒေတွေချမှတ်ဖို့အသင့်တော်ဆုံးဖြစ်တယ်လို့ယဉ်ကျေးမှုဝန်ကြီး Nikki Morgan နဲ့ PDAY ဝန်ကြီး Pat Pretty Patel တို့ကပြောပါတယ်လက်ရှိမှာFacebook, Twitter, TikTok, YouTube, Snapchat တို့လိုလူမှုကွန်ရက်လုပ်ငန်းကြီးတွေအပေါ်အစိုးရဥပဒေပြဋ္ဌာန်းချက်တွေကြေကြေပြန့်ပြန့်မရှိတာကြောင့်ကုမ္ပဏီတွေကိုယ်တိုင်ကပဲစီကံသတ်မှတ်ချက်တွေထားနေတာဖြစ်ပါတယ်။အခုလိုမျိုးလူမှုကွန်ရက်လုပ်ငန်းကြီးတွေအပေါ်စီကံဥပဒေတွေချမှတ်ဖို့အတွက် Ofcom ကိုဗြိတိန်အစိုးရကတာဝန်ပေးတဲ့အတွက်အကြမ်းဖက်ဝါဒအခြေခံတဲ့တင်ပြမှုတွေ၊ကလေးငယ်တွေကိုနိုင်ထက်စီးနှင်းပြုမှုတွေပုံတွေလိုတရားမဝင်ပုံတွေကိုလူမှုကွန်ရက်တွေပေါ်ကနေမြ мян ဆက်ဆက်ဖယ်ရှားအောင်အဓိကလုပ်ရမှာဖြစ်ပါတယ်။ဒါရင်မကအများပြည်သူအတွက်အန္တရာယ်ရှိတာတွေကိုလူမှုကွန်ရက်တွေပေါ်မတင်ခင်ကတည်းကချိုးတင်တားဆီးနိုင်ဖို့လဲတတ်မှတ်ပြဋ္ဌာန်းချက်တွေချမှတ်ရမှာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီကနေ့ဗိုလ်တူညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအခြေအတွက်1100ကျော်သွားပြီလို့ပြည်ထောင်စုကျန်းမာရေးတာဝန်ရှိသူတွေကဗိုလ်တူးနေမှာထုတ်ပြန်ပါတယ်။ဒီကြေရက်ကသေဆုံးသူအခြေအတွက်မှာနောက်ထပ်98ယောက်ထပ်တိုးလာတာဖြစ်ပြီးရောဂါပိုးကူးစက်ထားသူပေါင်းက4400ကျော်သွားပြီလို့ပြည်ထောင်စုအမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ရောဂါပိုးကူးစက်သူအားလုံးကိုထက်သွင်းရေးတက်ထားရလားဆိုတဲ့အပေါ်ကျွမ်းကျင်သူတချို့ကတော့တန်လျာရှိကြပါတယ်။အခုထုတ်ပြန်တဲ့အခြေအတွက်သာတိကျမှန်ကန်ပဲဆိုရင်တော့ရောဂါပိုးကူးစက်ထားသူအခြေအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ1105ဦးရှိတာမို့ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကူးစက်သူအခြေအတွက်လျော့နေသွားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူနဲ့ကူးစက်သူအခြေအတွက်အများစုဟာတရုတ်ပြည်မှာကြီးထွန်းမှာဖြစ်ပြီးတခြားနိုင်ငံပေါင်း28နိုင်ငံထဲမှနေမှာလည်းရောဂါပိုးကူးစက်ထားသူတွေရှိနေပါတယ်အဲဒီလူတွေကတော့အများအပြားတရုတ်နိုင်ငံကိုခီးသွွားခဲ့ကြသူတွေပါဒီထဲမှာအများဆုံးကူးစက်ခံထားရတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာစိုက်ထားတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်မှာပါသင်္ဘောပေါ်ပါလူပေါင်း3900မှာစုစုပေါင်း155ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ဂျပန်ကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့စစ်ဆေးကုသကာကွယ်နိုင်မဲ့နည်းလမ်းတွေကိုအမြန်ဆုံးရှာဖေဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒုတိယနေ့အဖြစ်ဆက်လက်ဆွေးနွေးနေကြပါတယ်။ဒီကနေ့မှာတော့ကမ္ဘာတဝန်းကသိပ္ပံပညာရှင်တွေအစိုးရကျန်းမာရေးတာဝန်ရှိသူတွေသုတေသီတွေအလှရှင်တွေဟာဗိုင်းရပ်စ်ပိုးနဲ့ပတ်သက်တဲ့အချက်အလက်တွေကိုမျှဝေဆွေးနွေးပြီးအထူးရောက်ဆုံးဘယ်လိုတုံ့ပြန်ဖြေရှင်းမလဲဆိုတာဆွေးနွေးနေကြပါတယ်။ပိုးကူးဆက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့နဲ့ယောဂအတွက်ဆေးဝါးတွေကိုဖော်ဆက်ထုတ်လုပ်နိုင်ဖို့အရေးပေါ်ဦးစားပေးဆွေးနွေးနေတယ်လို့ဆွေးနွေးပွဲပူးတွဲဥက္ကခရာကပြောပါတယ်လက်ရှိမှာတော့ယောဂကိုကာကွယ်နိုင်တဲ့ဆေးရောပျောက်ကင်းအောင်ကုသနိုင်တဲ့ဆေးပါမရှိသေးဘူးလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောကြားထားပါတယ်လက်ရှိကူးဆက်ပြန့်နှံ့နေတဲ့ယောဂပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေတဲ့အတွက်အခုဆွေးနွေးပွဲမှာပါဝင်တဲ့သိပ္ပံပညာရှင်အနေနဲ့သူတို့ရဲ့တွေးရှိချက်တွေကိုမျှဝေကြဖို့လဲတိုက်တွန်းထားပါတယ်ယောဂကိုတိုက်ဖြတ်နိုင်ဖို့အတွက်ဘယ်ကနေပိုးစတင်ကူးဆက်တာလဲလူအချင်းချင်းဘယ်လိုကူးဆက်တယ်လဲဆိုတဲ့တိတိကျကျသိဖို့လိုတယ်လို့သိပ္ပံပညာရှင်တွေကလည်းပြောပါတယ်ချောင်းဆိုးအသက်ရှူချက်အဖျားရှိတဲ့ Novel Coronavirus ပိုးကူးနေသူတွေကိုဆရာဝန်တွေကလောလောဆယ်တုပ်ကွေးယောဂဖြစ်နေသူတွေကိုကုသပေးတဲ့နည်းနဲ့ကုသနေပြီးတော့ယောဂပြင်းထန်သူတွေကိုတော့အသက်ရှူအထောက်အကူဆက်တွေတက်ဆင်ပေးထားပါတယ်
ဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်စိတ်မာတင်ကျွန်းနားမှာအင်္ဂါနေ့ကတိမ်မှောက်သွားတဲ့လေပေါ်မှာပါသူရိုဟင်ဂျာမွတ်စလင်တွေကအသက်မသေးချင်သူနောက်ထပ်ရိုဟင်ဂျာလူကိုကယ်တင်လိုက်နိုင်တယ်လို့ VOA ဘင်္ဂလားဌာနရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတော်တူကသတင်းပို့ပါရတယ်။ဒီဖြစ်ရတဲ့ဆက်ဆက်ပြီးလူမုံခိုကူးသူလို့တန်ရရှိသူ၄ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကကောက်ဆက်စ်ပဇာမှာဒီနေ့ဖမ်းလိုက်တယ်လို့လည်းသတင်းတော်ကပြောပါရတယ်။ လူ90ပဲဆန်းတဲ့လေပေါ်မှာလူပေါင်း130ထက်မနည်းတင်ဆောင်ခဲ့တာဖြစ်ပြီးလေတိမ်းမောက်မှုမှာသေဆုံးသူ15ဦးထက်မနည်းရှိပါတယ်။အဲဒီလေဟာဘင်္ဂလားပင်လယ်ကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးစားခဲ့တာလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားအပအဝင်တခြားနိုင်ငံတွေကိုသွားဖို့အတွက်လူကုန်ကူးသူတွေကိုအခကျင်းဝင်ပေးပြီးအန်ဒရယ်များလာတဲ့ပင်လယ်ပြင်ကိုဖြစ်ခဲ့တဲ့ဆန်းဆောက်ထားတဲ့လှေတွေနဲ့ဖြတ်သွားကြတာကြောင့်အခုလိုဖြစ်ရတွေနဲ့မကြာခဏကြုံရလေးရှိပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆွေရကလက်မခံဘဲဒုက္ခသည်တွေကိုပြန်လက်ခံဖို့နှစ်နိုင်ငံနယ်စပ်မှာကျူးစိုးရေးစခန်းတွေဖွင့်ထားပါတယ်။ဒါပေမဲ့လည်းနှစ်ဖက်အစိုးရအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခသည်တဦးမှမရှိသေးပါဘူး။
အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းပေါ်ကအချင်းတောင်တစ်ခုမှာလူတွေပြစ်ကျက်နေတာကိုမကျေနပ်ဒေါသထွက်နေကြတဲ့အကျဉ်းသားတွေကထောင်ထဲမှာမိရှို့ခဲ့တဲ့အတွက်ထောင်စုပူမှုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဆူမထရာပြည်နယ်မြောက်ပိုင်းကကာဘာဂျာဟေးအချင်းထောင်စုပူမှုကိုထိန်းနိုင်ဖို့ရဲနဲ့စစ်သားရာနဲ့ချီကိုဆေးလွှတ်ခဲ့ရပါတယ်အချင်းထောင်ဟာလူ193ယောက်ပဲဆက်နေမယ်လို့အကျဉ်းသား400ကျော်ရှိနေပြီးတော့ထောင်ဝင်နှန်းကလည်း10ယောက်ပဲရှိပါတယ်မီးလောင်နေတဲ့ထောင်ထဲကနေထောင်သားတွေကိုရဲတွေကကယ်ထုတ်နေချိန်မှာလက်နဲ့အပြည့်အစုံကန်ဆောင်ထားတဲ့စစ်သားတွေကကွင်းပြင်တစ်ခုမှာအကျဉ်းသားတော်တော်များများကိုဝိုင်းရံဆောင်ကျက်နေတဲ့ပုံတွေကိုဒေသရင်းရုပ်သံတွေမှာပြသခဲ့ပါတယ်။အဆောက်အဦတစ်ခုကနေမိကုံးလုံးကျူးတွေထက်နေသလိုထောင်ပတ်လည်မှာလည်းမီးလောင်ထားတဲ့ရုံသုံးပစ္စည်းတွေဆာရွက်ဆာရန်တွေပြန့်ကျဲနေတာတွေ့ရပါတယ်။မူရစေဝါခိုးသွင်းတာမီးလို့ပြစ်ဒဏ်တိုက်ခန်းထဲမှာတီးကြစီခွဲခံထားရတဲ့အကျဉ်းသား၄ယောက်အပေါ်ပြုမှုဆက်ဆံတာကိုခြံတဲ့အကျဉ်းသားတွေကကန့်ကွက်ဆန္ဒပြကြတာကနေထောင်စုခဲ့တာလို့ကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ပါတယ်။မြို့ရဲ့ဆေးဝါးနဲ့ထောင်ကျနေသူအများစုဖြစ်တဲ့တခြားအကျဉ်းသားတွေကလည်းဆန္ဒပြပွဲမှာပါဝင်လာခဲ့ပြီးတဲ့နောက်ရုံးရင်းဆန်ခဖြစ်ခဲ့တာပါ။အခုချိန်ထိတော့ထိခိုက်ဒဏ်ရာရတဲ့သတင်းတွေမသိရသေးပါဘူးရှင်။
2020ပြည်နှစ်တွင်ထိုင်းနိုင်ငံရဲ့ပြည်ပဆန်တင်ပို့မှုပမာဏကိုတန်ချိန်ပေါင်း9000ခွဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒါဟာ9နှစ်တွင်အနိုင်ဆုံးဖြစ်ပါတယ်။ဒါကြောင့်လည်းကမ္ဘာမှာဒုတိယဆန်အများဆုံးတင်ပို့တဲ့နိုင်ငံဆိုတဲ့အဆင့်ကိုလက်လွတ်လိုက်ရတော့မယ့်အခြေအနေရှိတယ်လို့ထိုင်းပြည်ပဆန်တင်ပို့ရေးအသင်းကဗိုလ်ဒူးနေမှာပြောပါတယ်။အခုလိုပြည်ပဆန်တင်ပို့မှုကျော့သွားရတာဟာငွေကောင်ရေရှားတာ၊ငွေကြေးလည်လည်မှုတော့မတည်ငြိမ်တာ၊အိန္ဒိယ၊ဗီယက်နမ်၊တရုတ်နဲ့မြန်မာနိုင်ငံတွေရဲ့ပြိုင်ဆိုင်မှုပိုအားကောင်းလာတာကြောင့်ဖြစ်တယ်လို့ဆန်တင်ပို့ရေးအသင်းကပြောပါတယ်ခင်ဗျာ။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြွကြော်သိမ်းတဲ့မဆုမြတ်မို့လို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်းနာဆင်ရပါမယ်။ချင်းပြည်နယ်ပလဝမြို့အပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မင်းပြားရသေးတောင်မြို့နယ်တွေမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရတပ်တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာတပတ်နီးပါရှိနေပါပြီ။မနေ့ကလည်းကြောက်တော်မြို့နယ်မြောက်တောင်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်10တန်းကျောင်းသား3ယောက်နဲ့ကလေးတဦးဒဏ်ရာအပြင်းထန်ရခဲ့ပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါရရှင်။
အိမ်မြောက်ပိုင်းကကြောက်တော်မင်းကြားရသေးတောင်ဆက်တဲ့မြို့နယ်တွေပါဝင်ရှင်းပြနေကပလောက်ဝဲမြို့နယ်တွေမှာအစိုးရတပ်နဲ့အဖွဲ့တို့တိုက်ပွဲချင်းထန်ဖြစ်ပေါ်နေတာတပတ်လောက်ရှိပြီလို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဟုတ်ကဲ့မနေ့ကဒီ February 17ရက်နေ့မှာဒီကြောက်တော်ပလောက်ဝဲမင်းကြားရသေးတောင်မြို့နယ်ဘက်ကမှာတိုက်ပွဲတွေဖြစ်ပွားတာရှိတယ်။တို့ဒီပလောက်ဝဲနဲ့ကြောက်တော်ဘက်မှာတော့တိုက်ပွဲဖြစ်တာတော့တပတ်လောက်ရှိနေပြီပေါ့။တို့ဒီပလောက်ဝဲမြို့နယ်ချင်းမှာဒီမေးချောင်းတရာအနီးကဒီဂျူအာကုန်းပေါ့နော်ဒီလနဲ့ကြီးစခန်းမှာဒီ6ရဲမြောင်နေ့အဖြစ်ဒီနှစ်ဖက်အပြာလန်ထိုးစစ်တွေနဲ့တိုက်ပွဲအရှိန်မြင့်ခဲ့တာရှိတယ်။နောက်ပြီးလို့ရှိရင်ဒီကြောက်တုံမြို့နယ်ဝမ်မကျရွာအနီးဒီကလရံမြေရဲ့အရှိတကအဲ့ဒီဘက်တောင်သားမှာလည်းပဲဒီမနေ့9နာရီကစပြီးတော့မှာတိုက်ပွဲတွေဆက်တိုက်ဟိုဖြစ်တာရှိတယ်။အဲ့ဒီမှာတော့ဒီ9ရဲမြောင်ဖြစ်နေပြီပေါ့အဲ့ဒီ
မနေ့ကညနေ၄နာရီလောက်မှာလေကြောက်တော်မြို့နယ်ကလတိုင်မြေကမ်းတမှာရှိတဲ့မြောက်တောင်ကျေးရွာမှာလက်နက်ကြီးကြီးကြားအောင်ပေါက်ကွဲခဲ့တာကြောင့်စစ်တမ်းကျောင်းသား၃ဦးနဲ့ကလေးတူဦးတန်ရာပြင်းထန်စွာရရှိခဲ့တယ်လို့မြောက်တောင်ကျေးရွာအုပ်ချုပ်မှုဦးအောင်လှစင်ကပြောပါတယ်
။ဟိုဟာဖြစ်တာကလေမနေ့ညနေ၄မနေ့ကညနေ၄နာရီလောက်မှာကျွန်တော်တို့ရွာဖုန်ကြီးကျောင်းရေးစကင်ပေါ့ရွာလေကဟိုရစကင်မှာသူတို့ကဘောလုံးကစားနေကြတာသူတို့ပြောတာကဘေးကကြားလာမှမပြီးပြောတယ်ကြားပြီးတော့သူပေါက်ကွဲတော့တယ်ပေါက်ကွဲတော့ဒီကလေးလေးရောက်တယ်ရတယ်တယောက်ကတော့ဟိုပေါ့ဒီတယောက်ကတော့ဒီတရားပူလို့ပြင်းတယ်ပေါ့တရားပေါ့ဒီခေတာကိုတကူလုံးနဲ့ဒီပုံကဒီခြေတော့ဟိုအကုန်လုံးပြင်းရတာသူကတရားပူလို့ပြင်းတယ်နောက်တယောက်ကတော့ဒီလဲပေါ့ဒီလဲပိုင်တော့တယ်ဒီလက်ဖက်ရိုးကနောက်တယောက်ကတော့ဒီဖိတ်မမြောက်သူကြောက်ခြေတလုံးနဲ့ဒီဒီခြေတလုံးနဲ့ဖဲမှာနေဒီတရားရတယ်နောက်ပြီးတော့ဒီနေရွက်မှာပေါ့နေရွက်မှာနေရွက်မှာတကူရတယ်မသိဘူးနောက်ကလေးလေးတယောက်တော့နေဒီတရားရတယ်ဒီဝဲတော့လည်းဒီပုံမှာပေါ့နေရတယ်ဟုတ်တယ်ဒီအကြီးကောင်ကဖြေတဲ့တဲနေတာ ဒီအငွေတယောက်ကြောင့်ကိုနိုင်လောက်ရှိမှတယ်ကိုနိုင်ဆယ်နှစ်ကိုနိုင်လောက်ရှိမှ
တန်ရာရရှိတော်တဲ့ကျောင်းသား၄ယောက်ထဲက၃ယောက်ကိုတန်ရာပြင်းထန်တာကြောင့်စစ်တွေစေယုံကိုပို့ဆောင်ထားရပြီးတဦးကတော့အသက်အန္တရာယ်ဆိုရင်ရတယ်လို့လည်းကြောက်တော်မျိုးနဲ့ပရာဟိတသင်ကကိုညီဘူးကပြောပါတယ
်ဟာဟုတ်ကဲ့အမမနေ့ကတန်ရာရထားတဲ့လူ၄ယောက်မှာဟိုမနေ့ကမနေ့ပိုင်း9နာရီ20လောက်မှာတော့စစ်တွေစေယုံကို2ယောက်ပို့ဖြစ်ပါတယ်စေယုံကလည်းအခုဒီမှာကျွန်တော်တို့3နာရီခွဲဝန်းကျင်လောက်မှာနောက်တစ်ယောက်ထည့်ပွားပါတယ်ကလေးတယောက်ဟော3ယောက်တော့စစ်တွေပြည်သူစေယုံကိုပို့ထားပါတယ်ခင်ဗျာနောက်တစ်ယောက်ကတော့တောက်တော့ပြေးပါပါတယ်အတက်အငယ်စိုးရင်ရတဲ့သူကတော့တယောက်ရှိပါတယ်ဒါပေမဲ့လက်တစ်ဖက်ပြတ်သွားတဲ့ကောင်လေးကတော့အတက်အငယ်စိတ်မစိုးရင်ရဘူးဒါပေမဲ့လက်တစ်ဖက်တော့ပြတ်သွားတယ်ဟောအတက်အငယ်စိုးရင်ရတဲ့ကောင်လေးကဟိုဝမ်းပိုင်းနာရပြီးတော့လက်မောင်းရပြီးတော့နောက်တစ်ခုကပေါင်ရခြေစလုံးတွေအကုန်လုံးမပဲနေရာညှင်းသွားပဲ
ကျောက်တော်မျိုးနေစင်မှန်ခန့်ကွာဝေးတဲ့မြောက်တောင်ကျေးပါမှာကျန်ရောက်ပေါက်ခွေးခဲ့တဲ့လက်နက်ကြီးကြီးဟာဘသူပြစ်တယ်ဆိုတာကိုမသိရသေးပေမဲ့နောက်တောင်ကျေးရွာနဲ့နမန်ခန်းဝေးတဲ့ကလတန်မြေရဲ့ရှေ့ဘက်ကမ်းမှာရှိတဲ့တောင်ရှိတောင်တန်းမှာတိုက်ပွဲဖြစ်ပေါ်နေတာတပတ်လောက်ရှိပြီလို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းနဲ့ဖလောဝါမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထောင်နဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးနဲ့တပ်မတော်တတိမှန်ပြန်ကြားရေးအဖွဲ့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဆက်တွေ့လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့တိုက်ပွဲတွေရသွားတဲ့ထိခိုက်မှုရှိအောင်စစ်ဘေးရှောင်စုရတွေကိုရွှေ့ပြောင်းပစ်နေတယ်လို့ပြောပါတယ်
။ဒေသကားတွေထိတာတော့ကွာမင်းအေးရမတင်မကျင်းနေတယ်။ရသားနဲ့ရောပစ်ကြီးနေတယ်။ရသားတွေအသုံးချတယ်သူတို့ကိုယ်တိုင်ရသားပုံဖန်ဖန်နေတယ်။အဲ့ဒါတွေပြောကြောင်းဖြစ်တာပေါ့။ရသားတွေဒုက္ခမရအောင်တို့ကတော့တိုက်ပွဲရှောင်စုရတွေကိုရသားတွေကိုချိန်ပြီးရွှေ့ပြောင်းပစ်တာကိုတို့ကလုပ်ကြည့်ရတယ်
ကျခိုင်မြောက်ပိုင်းမှာယခုလတွင်တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးတင်းချောင်နေရတဲ့စစ်ဘက်ဒုက္ခသည်တွေနဲ့ရသားတည်ဆုံးတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမျိုးများပြားလာတာလေးဖြစ်ပါတယ်ခင်ဗျာ
ကိုတန်နိုင်ပြောပြခဲ့တာပါရှင်အခုတစ်ခါတော့ကရင်ပြည်နယ်တွေကမြိုင်ကြီးငူဒုက္ခသည်စခန်းပိတ်တော်မယ်ဆိုတဲ့အကြောင်းပြောပြပါမယ်လိုက်ပွဲမြို့နယ်မဲသဝဒေသမှာစီရေးပရိပခတွေရှိခဲ့တဲ့လွန်ခဲ့တဲ့၄နှစ်ကျော်ကလေးကဒုက္ခသည်တွေခိုလုံနေခဲ့တဲ့မြန်ကြီးငူဒုက္ခသည်စခန်းကိုပိတ်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ကရင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းစီစဉ်နေပါတယ်။စစ်ဘေးရှောင်ဒုက္ခသည်9,000လောက်နေထိုင်တဲ့ဒီမြန်ကြီးငူဒုက္ခသည်စခန်းပိတ်သိမ်းရေးစီစဉ်ဆောင်ရွက်ချက်တွင်နဲ့စစ်ဆောင်တွေဘက်ကဘလို့သဘောထားလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါစစ်ဆောင်ဥယျာဉ် 9,000 လောက်ရှိတဲ့ကရင်ပြည်နယ်မြန်ကြီးငူစစ်ဆောင်စခန်းကိုပြီးခဲ့တဲ့စနေနေ့ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချသားရေးဝန်ကြီးဒေါက်တာဝင်းမြအေးနဲ့အဖွဲ့ရောက်ရှိလာပြီးတော့စစ်ဆောင်စခန်းပိတ်သိမ်းရေးနဲ့စစ်ဆောင်တွေအတွက်နေရာသစ်တည်ဆောက်ပေးဖို့အစီအစဉ်ချမှတ်ခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ကရင်ပြည်နယ်လူမှုရေးဝန်ကြီးစောပူပူဝေအောင်က VOA ကိုပြောပါတယ်
ဒီကတော့ဝင်ကြီးရောဒီနယ်ဝင်ကြီးတို့ရောကျွန်တော်တို့ပူးပေါင်းပြီးတော့ဒီနယ်ကြီးကိုကန့်ရဲ့ဒီကန့်ပိတ်သိမ်းရေးပလန်ကြီးဆွဲဖို့အတွက်ကျွန်တော်လာပြီးတော့လုပ်ခဲ့တယ်ပေါ့ကျွန်တော်ကကန့်ကိုပိတ်သိမ်းနေဆိုဒီကမှာကျွန်တော်ဒီကခံနေတယ်ကျွန်တော်နားပြအောင်ပြန်ရှာရှင်းပြဒီ IGP ကိုပြန်လို့ပြီးဆိုတော့နေရက်ကိုပြန်ကြည့်ရလို့ဆိုရင်တကယ်လို့နေရက်ကိုလုံးဝမပြန်ကျင်တော့ဘူးဒီကန့်ပတ်ဝန်းကျင်မှာပဲဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရကနေဒီ new site တစ်ခုပေါ့နော်ကျွန်တော်လုပ်ပေးဖို့လည်းရှိသေးတယ်အဲ့မှာဒီနယ်ကြီးနဲ့လို့ဆိုရင်အဲ့မှာနေမယ်ပေါ့နော်
စကန်တဲ့ဆက်လုပ်ဖို့ရရတဲ့နေရာ၃ခုရှိပေမဲ့လည်းဘယ်နေရာမှာဆက်လုပ်မယ်ဆိုတာကိုတော့မတတ်မှတ်ရသေးဘူးလို့ဝန်ကြီးကဆိုပါတယ်။စစ်ဆောင်တွေနေရာချထားပေးဖို့နေရာကိုအတိအကျမတတ်မှတ်ရသေးပေမဲ့မြန်ကြီးငူနဲ့မနီမဝေးနေရာမှာနေအိမ်တွေဆက်လုပ်ပေးဖို့အစီအစဉ်တွေကိုချပြပြောဆိုခဲ့တယ်လို့မြန်ကြီးငူစစ်ဆောင်စကန်ကူညီရေးကော်မတီအသွင်းရေးမှူးဦးစောထွန်းကပြောပါတယ်
။အေးဟုတ်တယ်ရောက်လာတယ်။နေရာချထားပေးမှာပေါ့အဲ့လိုနေရာချထားပေးမယ်အဲ့ဒီကတွေဆောက်ပေးမယ်အဲ့လိုပေါ့။နေရာထားတော့လောရောဆက်ဆက်စင်စင်တော့ဆက်ပြီးနောက်ထပ်တစ်ခါဆရာတော်နဲ့ပြန်တွေ့ဆုံအစီအစဉ်ရှိရတယ်
။ညံကြီးငူစစ်ချောင်စကန်းမှာအေးလေးမြတ်ရှင်စကန်းနဲ့ပေါင်းဝုံမုံစကန်းဆိုပြီးစကန်းတစ်ခုခွဲထားပါတယ်။လက်ရှိစစ်ချောင်တွေကိုကရင်ပြည်နယ်အစိုးရအဖွဲ့နဲ့လူမှုရေးသင်းဖွဲ့တွေကကူညီဆောင်ရွက်ပေးနေတယ်လို့ဦးစောထွန်းကပြောပါတယ်။အခုလိုနိုင်ငံတော်အစိုးရအစီအစဉ်နဲ့စစ်ချောင်တွေကိုဒေသအသစ်မှာနေရာချထားမဲ့ပေါ်စစ်ချောင်သူဖြစ်သူစောရှိဝင်းကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီကတော့သူတို့ချထားမဲ့နေရာတော့အစီအစဉ်ပါပဲ။မြန်မာပြည်ဆိုတော့ခက်ခဲရတော့နည်းနည်းရှိမှာတူတယ်။ဟုတ်ကဲ့လောက်ကစားတော့ဖို့တော့တော့သူတို့အစီအတော်တော့လုပ်ပြရမှာပါ
။စစ်ဆောင်တွေကိုအင်ယာတက်ဆက်လုပ်ပေးမဲ့အစီအစဉ်ကိုကြိုဆိုကြပြီမဲ့နေရာတက်မှာလောက်ကင်စားတော့ဖို့အခက်အခဲရှိမှာကိုတော့စစ်ဆောင်တို့ချုပ်ကစိုးရိမ်မှုတွေရှိနေတာပါ။ဒီစကန်းထဲမှာမဲရဝေါ်ဒေတာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တိမ်းချောင်လာတဲ့စစ်ဆောင်များစုနေထိုင်ပါတယ်။ဒီစစ်ဆောင်တွေအနေနဲ့လုံခြုံရေးချင်နေရ မိမိတို့ဒေတာရင်းကိုပြန်သွားဖို့မဖြစ်နိုင်ဘူးလို့စောရှိဝင်းကစက်ပြောပါတယ်အထက်ခဲတော့အဓိကတော့မြို့မယ်စစ်တယ်တို့နေရာမှာလေမိုင်းလေးမရှင်းလို့ခုကဘယ်လိုပြောမလဲဆိုတော့အခွဲများတယ်လေလိုင်းပွဲမြို့နဲ့မဲရဝတီရာဘက်မှာ2019နှစ်ဒီဇင်ဘာလကခွဲထွက်တီးကီဘီဖွဲ့နဲ့မြန်မာစစ်တပ်ကရင်နယ်ကြားစောက်တပ်ပြည်ကျဲတို့ကြားတိုက်ပွဲတွေဖြစ်ပွားနေလို့မြန်ချင်းငူဘက်ကိုစစ်ဘေးတင်းရှော ထိုင်းမြန်မာနယ်စပ်ဘက်ကစစ်ကြောင်စခန်း၉ခုမှာလဲစစ်ရှောင်းဥယျာဉ်သတိကျော်ရှိနေတယ်လို့ကရင်ဒုက္ခတဲ့ကုညီရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
နိုင်ငံကိုပြပြခဲ့တာပါရှင်အခုအရှိတောင်အာရှာမြို့သမီးဆွမ်းဆောင်ရှင်စကားရင်းစီးနေမှာမြန်မာမြို့သမီးတွေလည်းပါဝင်တဲ့အကြောင်းပြောပါမယ် အရှိတောင်အာရှာနိုင်ငံတွေကကန္တာအသီးသီးမှဥဆောင်နေကြတဲ့အမျိုးသမီးတွေကိုရွေးချယ်စုချီးမြှင့်တဲ့ 2020 အရှိတောင်အာရှာအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်စု Women of the Future Awards Southeast Asia 2020 အတွက်စကားတွင်ရွေးချယ်ခံထားရတဲ့ CNN မှာမြန်မာအမျိုးသမီး 4 ဦးပါပါတယ်ဒီစုကိုရခဲ့ရင်ပြည်တွင်းမှာသာမကနိုင်ငံတကာမှာပါအလုပ်တွေပို့ပြီးတော့လှုပ်လာနိုင်လိမ့်မယ်လို့အခုနှစ်စကားတွင် CNN ပါဝင်သူတို့ကယုံကြည်သလိုကန္တာဆောင်ကဆွမ်းဆောင်ရရှိတဲ့အမျိုးသမီးတွေအပေါ်လက်ရှိအစိုးရကအတိမတ်ပြုမြင့်တင်ပေးဖို့ကိုလည်းအရင်နှစ်တွေတုန်းကဆုရခဲ့သူတွေကမျှော်လင့်နေတဲ့အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
အရှိတောင်အာရှာနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကကန္နာအသီးသီးမှာဥဆောင်နေသူတွေကိုအတိမတ်ပြုချီးမြှင့်တဲ့ Women of the Future Award Southeast Asia 2020 ဆုရီကိုစင်ကာပူနိုင်ငံမှာလာမယ့် Master 16 ရက်နေ့မှာရွေးချယ်ပေးရသွားမှာပါစုစုပေါင်းကန္နာ 10 ခုအတွက်အမျိုးသမီး10ဦးကိုရွေးချယ်သွားမှာဖြစ်ပြီးအခုစုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့စကားတင်စာရင်းမှာမြမအမျိုးသမီး 4 ဦးပါဝင်ပါတယ် စီးပွားရေးဆွမ်းဆောင်ရှင်ကဏ္ဍလူမှုအဖွဲ့အစည်းဆွမ်းဆောင်ရှင်ကဏ္ဍနဲ့စီးပွားရေးကဏ္ဍအပါအဝင်မီဒီယာကဏ္ဍအသီးသီးတို့အတွက်ရွေးချယ်ခံထားရတာပါ အဲ့ဒီစကားတင်စီးရင်ထဲမှာပါဝင်တဲ့CCHU ကမြန်မာကိုတီထောင်သူဖြစ်တဲ့မတ်ချင်းသူကတော့ဒီလိုစုချင်းမြင့်ခံရဖို့အတွက်ကိုယ်တိုင်ဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးကိုယ့်ရဲ့အစွမ်းအစကိုပြနိုင်သူတယောက်ဖြစ်လာရင်မြန်မာနိုင်ငံမှာသာမကနိုင်ငံတကာအလဲမှာပါအလို့ကိုင်လန်းစာတွေပွင့်လာစေမယ်လို့ပြောပါတယ်
ဒီကတော့ဒီစုတွေကိုကိုယ်နိုင်ကွာအပလိုင်းလုပ်ရတာပါအပလိုင်းလုပ်ပြီးတော့မှကိုလုပ်ခဲ့တဲ့
ဒီလိုလှုပ်ဆောင်နိုင်စွမ်းရှိသူတွေအနေနဲ့လည်းသူတို့ရဲ့စွမ်းဆောင်နိုင်မှုအပေါ်အတိအမှတ်ပြုတာကိုလိုချင်ကြတာကြောင့်အခုလိုစုအတွက်အမည်စီးရင်အသွင်းခံရတာကိုဂုဏ်ယူတယ်လို့လည်းပြောပါတယ်အခုဖြစ်မှာပေါ့နော်ကြော့
ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့နောက်နှစ်တွင်မှဝင်ရောက်ရှင်ပြိုင်စေခြင်းတယ်လို့လည်းပြောပါတယ်အရှိတောင်အာရှာအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်စု Women of the Future Award Southeast Asia 2020 ကို 2018 ခုနှစ်ကနေစခဲ့တာဖြစ်ပြီးဒီနှစ်နဲ့ဆို၃ချိန်မြောက်ရှိလာပါပြီပထမဆုံးစုပေးခဲ့တဲ့ 2018 ခုနှစ်တုန်းကလူမှုဝန်ဆောင်မှုကဏ္ဍအတွက်မြန်မာနိုင်ငံကမတ်ဖြူနှင်းခြင်းရရှိခဲ့ပြီးပြီးခဲ့တဲ့နှစ် 2019 တုန်းကလည်းသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအတွက်မတ်တင်စာရှုံးလိမ့်ရေးစီးပွားရေးကဏ္ဍအတွက် ဒေါက်တာ တင်ကြီးဝင်း လူမှုဝန်ဆောင်မှုကဏ္ဍအတွက်မတ်အီသီရီကျော်တို့ကဆုရရှိခဲ့တာပါအခုလိုစုချင်းမြင့်ခံရတာကြောင့်အမျိုးသမီးတွေရဲ့ဦးဆောင်မှုဟာကဏ္ဍဆောင်မှာပိုပေါ်လွင်သွားတယ်လို့ပြီးခဲ့တဲ့နှစ်ကဆုရရှိခဲ့သူတအူးဖြစ်တယ်မတ်တင်စာရှုံးလိုက်ရီကအခုလိုပြောပါတယ်
မြန်မာနိုင်ငံမှာတော့လူဦးရေရဲ့ထက်ဝက်ကျော်ရှိတဲ့အမျိုးသမီးတို့ဆွမ်းဆောင်နိုင်မှုအတွက်အတိအမှတ်ပြုတာနေပါနေသေးတဲ့အတွက်အစိုးရကိုယ်တိုင်ကကဏ္ဍအစုံအမျိုးသမီးတွေကိုအပြည့်မြင့်တင်ပေးပြီးအမျိုးသမီးတို့ရဲ့စွမ်းရင်ကိုအသုံးချစေခြင်းလို့လည်းပြောပါတယ်
အခုလူငယ်တွေကအစိုးရတွေကမျိုးမျိုးတွေကတင်ဆက်ဆောင်တဲ့ချင်းရောက်နေကြတယ်။နောက်ဒီမဲ့ပြည်ရလေးလို့ဆိုအပြည့်မြင့်တင်လိုက်လို့ဆိုတော့နိုင်ငံကအစိုးရကလည်းဒီလုပ်ငန်းတွေကိုအထူးမေးဆောင်ရဲ့ပြည့်တယ်။နာမည်မက်ရှာရှင်းနေတာကတော့ဒီတိုင်ရမျိုးများနေဖြစ်တယ်။ဒါကြောင့်မျိုးများနေဆိုရင်ကိုယ်နိုင်ငံမှာဒီစင်ပေါ်မှာရှိတဲ့ရှောက်တဲ့နော်ဦးစားစုမျိုးစင်ကြံမျိုးတွေနဲ့ပြင်ဆ
ီဒီအဖြစ်ညီငယ်ကဒီ90ရာခိုင်နှုန်းကျော်တဲ့ရွေးမှုဒီရဲ့ဆိုင်ရည်အရဟတ္တမဖြစ်ဖို့ကြောင့်ရှိတဲ့အစိုးရအဖွဲ့တွေကဖြောက်တဲ့အပြင်းပြင်းကြီးမှုအပြစ်မှတ်ကြီးတွေလက်ရှိလက်အပ်တယ်လို့ပြောချင်ပါတယ်
2020အရှိတောင်အာရှအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်ဆု Woman of the Future Award Southeast Asia 2020မှာအမှုပညာနဲ့ယဉ်ကျေးမှုစီးပွားရေးလူမှုဝန်ဆောင်မှုဆိုင်ရာစွန့်ဦးတည်ထွင်သူသတင်းမီဒီယာနဲ့ဆက်သွယ်ရေး Property အခြေခံအဆောက်အအုံနဲ့စောက်လို့ရေးသိပ္ပံနည်းပညာနဲ့ Social Entrepreneur ဆိုပြီးကဏ္ဍ10ခုအတွက်အမျိုးသမီးတဦးစီကိုရွေးချယ်ရှိမြင်သွားတာဖြစ်ပါတယ်
ဆူဆူပြပြခဲ့တာပါရှင်အခုဒေတာရင်သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ကမ်ဘောဒီးယားနိုင်ငံကျေးလက်ဒေတာကအများပိုင်းမြေယာတွေမှာအစဉ်အဆက်နေထိုင်လာခဲ့ကြတဲ့ဆင်းရဲသားတောသူတောင်သားတွေဟာသူတို့ရဲ့မြေယာတွေကိုတာဝန်ရှိသူတွေကတရားဝင်ပိုင်ဆိုင်ခွင့်ပြုလိမ့်မယ်လို့မျှော်လင့်ကြပါတယ်ဒီလိုဖြစ်ခဲ့မှုရဖြစ်ရတွေလည်းအရင်ကယာနဲ့ချီပြီးရှိခဲ့ဘူးတာကြောင့်လည်းဖြစ်ပါတယ်ဒါပေမဲ့သိပ်မကြခင်ကမြေယာအရေးစံတာပြမှုတစ်ခုမှာတော့ဒေတာကန်ထိတ်တပ်ထိန်တွေနဲ့စန္ဒပြရွာသားတွေထိတ်တက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်ဒီကြောင့်ကမ်ဘောဒီးယားနိုင်ငံကနေနာရင်ဆန်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြမှာပါရှင
်တခြားနွမ်းပါလာတဲ့ရွာသူရွာသားတွေလိုပဲကင်မလက်ဘွိုင်းနဲ့စရတိုလီတို့မိသားစုဟာကျေးလက်ကအများပိုင်းမြေယာမှာနေထိုင်ကြတဲ့သူတွေပါဒီမျိုးကိုအစိုးရကသူတို့ကိုအပိုင်လွှဲပေးလိမ့်မယ်လို့လည်းမျှော်လင့်ခဲ့ကြတာပါ
ဆရာပဒေယံ
စီလုံးတော့အစိုးရစီကနေပြမြေတောင်းပါတယ်တခြားသူတွေလိုပဲကျမတို့လည်းဒီနေရာမှာလာနေကြတယ်ကျမယောက်ျားလည်းတခြားသူတွေနေတူနေတာပါပဲရှင
်ဒါပေမဲ့အသက်34နှစ်အရွယ်သူခင်ပွန်းတဲ့အထူးမြေယာပိုင်ဆိုင်ခွင့်အရေးဆန္ဒပြသူတချို့ဟာကမ္ဘောဒီးယားနိုင်ငံအနောက်ပိုင်းဘွန်တွင်မွန်ချေးခရိုင်မှာပုဂ္ဂလိကပိုင်မြေပေါ်တရားမဝင်နေထိုင်မှုနဲ့ဆွဆွဲခံရပြီးဖမ်းဆီးခံခဲ့ရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းကဖမ်းဆီးခံခဲ့ရတဲ့ Stratory ဟာဇန်နဝါရီလ1ရက်နေ့မှာတည်ဆုံသွားခဲ့ပါတယ်။ဖမ်းဆီးထားချိန်မှာဖျားနာတာနဲ့အရက်ဆွဲတဲ့ဒဏ်ကြောင့်တည်ခဲ့တာလို့တာဝန်ရှိသူတွေကပြောပေမဲ့လို့မိသားစုကတော့ဒါကိုလက်မခံပါဘူး။တပ်ထင်းနှစ်ယောက်ကသူ့ကိုရိုက်နှက်ခဲ့တာကြောင့်လို့စနီးဖြစ်သူ Kim Lap Boy ကပြောပါတယ်။
ရင်ညံခွင်းစလစနာဘောင်းဘောပဒိတ်ညုံချိုင်းပြီ
သူ့ရဲ့ကိုယ်ပေါ်မှာဖူးရောင်ထားတဲ့ဒဏ်ရာတွေတွေ့ရပါတယ်။အိမ်ကနေထွက်သွားတော့ကကျမယောက်ျားကြမ်းကြမ်းမာမာပဲရှိပါတယ်ရှင်။ဒါမဲ့သူ့ရဲ့အလောင်းခန္ဓာကိုယ်နဲ့မျက်နှာပေါ်မှာဒဏ်ရာတော်တော်များများရှိထားတာပါ။ကျမယောက်ျားအရက်တောက်တာမှန်တယ်ဒါမဲ့လေအရက်ဆွဲနေရတယ်ဆိုတော့လည်းမဟုတ်ပါဘူ
း။
ဆရာတိုရီဟာဒီဇင်ဘာလ28ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာခရိုင်တပ်ထင်းဌာနချုပ်မှာရရက်ဆက်ဆက်ရိုက်နှက်ခံခဲ့ရတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်။သူနဲ့အတူဖမ်းဆီးနှိပ်စက်ခံရပြီးပြန်လွတ်လာတဲ့ရူအွန်အန်ကအခုလိုပြောပါတယ
်။နိဒနိုခနောင်းနဲ့မလို့ဆိုဘုရားကပြန်လို့ဝိဆိုင်ပြပ်တာဘောင်းဘောင်းဝိဆိုင
်စရတိုရီအော်ဟစ်ဒီကြောက်လန့်နေကြပြည့်တဲ့အတန်နဲ့အဲ့ဒီအချိန်မှာရဲရရှိချို့ကအဲ့ဒီကောင်ကိုရိုက်သေးအောင်ရိုက်ငါတာဝန်ယူတယ်ဆိုပြီးပြောတာကိုအဆောင်ကပြန်ပြောပ
ြဝိဝိငါသူကိုင်းနာစရာ
နိုင်ငံအတွင်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေရှိလာတာနဲ့အများမြေယာစည်းတွေတဟုန်လို့တက်လာတာကြောင့်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမြေယာပြိပက္ခတွေနဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုလည်းမကြာခဏတွေ့လာရတာပါနိုင်စက်ညှဉ်းပန်းမှုတွေနဲ့တိုက်စုံမှုတွေရှိခဲ့တဲ့အပေါ်စုံစမ်းစစ်ဆေးတာတွေအများဆုံးလှုပ်ဆောင်ဖို့ဝန်ကြီးချုပ်ဟွန်ဆန်ကဇန်နဝါရီလ14ရက်နေ့မှာညွှန်ကြားခဲ့ပါတယ်။အဲဒီလိုညွှန်ကြားပြီးတော့၄ရက်အကြာမှာပဲတပ်ထိုင်းနဲ့ဦးဖမ်းဆီးခံခဲ့ရပြီးတမင်ရည်ရွယ်ချက်နဲ့တိုက်စုံတဲ့အထိနှိပ်စက်ညှဉ်းပန်းမှုနဲ့တရားစွဲခံခဲ့ရပါတယ်။အပြစ်ထင်ရှားရင်တော့ထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်။စရတိုရီနဲ့အတူအဖမ်းခံရတဲ့သူ၄ဦးကိုတော့ပြန်လွှတ်ပေးလိုက်ပြီးတရားရုံးစောင့်ကြည့်စင်ရမှာတွင်ထားပါတယ်။သူတို့ကိုပုဂ္ဂလိကမြေပေါ်ကျူးကျော်နေထိုင်မှုနဲ့ဆွဲချက်တင်ထားတာတွေကိုအတီးတိုင်ဖျက်ဖျက်ပေးဖို့သူတို့လေးဦးကတော့တောင်းဆိုထားကြပါတယ်။ခင်ဗျားဆုံးရှုံးလိုက်ရတဲ့ဘွားကိုတော့အတုပစရိတ်အဖြစ်ဒေါ်လာ3000ပေးခဲ့တဲ့အကြောင်းအမိမဖော်လို့တဲ့သတင်းရင်းမြစ်တွေကပြောဆိုကြပါတယ်ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။ VOE ရဲ့ဗုဒ္ဓဦးနေညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ငင်းချမ်းရေးလမ်းပိတ်ဆို့နေသလားဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာတည်ကြရမှာက
တင်ကောင်းကင်ဆာကချောက်ရွံ့စရာမလိုပါဘူး။ကကွယ်လို့ရဆုံးယောဂဖြစ်ရသားနဲ့အသေးပြောက်အများဆုံးဖြစ်နေတာတော့အင်မတ
န်ကုသရလွယ်ကူတဲ့ဆိုတော့တအိမ်ကောင်းကင်ဆာအကြောင်းဒီလူမှုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာတော့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံငင်းချမ်းရေးဖြစ်စဉ်မှာတက်မတော်ရဲ့သဘောထားမပြောင်းလဲတဲ့အတွက် NLD အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းရခက်နေတယ်လို့ ANC ရခိုင်အမျိုးသားအစည်းအရုံးအတွင်းရေးမှူးဦးထွန်းစောကဆိုပါတယ်2020ရွေးကောက်ပွဲအကြိုမှာတက်မတော်နဲ့ NLD ကြားပုတ်တိုက်မှုတွေပိုတွေ့လာရတယ်လို့လည်းသူကသုံးသပ်ပါတယ်အသေးစိတ်ကိုဦးထွန်းစောနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ကြရမှာလက်ရှိအခင်းကျင်းနဲ့ပတ်သက်ပြီးဦးထွန်းစောကအခုလိုစပြောပါတယ်
အဓိကလက်ရှိငင်းချမ်းရေးဖြစ်စဉ်မှာအားလုံးပါဝင်မှုမရှိလို့ပဲကျွန်တော်ကရှုမြင်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်တို့ရလက်ထက်မှာတော့ကျွန်တော်တို့ကငင်းချမ်းစွာအဖြေရှာဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်။ဒီလက်ရှိ NCA တနိုင်ငံလုံးပြည်ခရဲစီသဘောတူစာချုပ်တော့ကျွန်တော်တို့ကပြင်ဆင်ရွေးဆွေးတော့ကအခုတိုက်ပွဲဖြစ်နေတဲ့ ULA အဖွဲ့ရောဒီဖြစ်စဉ်တွေမှာပါဝင်ခဲ့ပါတယ်။အဲကျွန်တော်တို့ ULA အပါအဝင်ပြန်တဲ့၅ဖွဲ့စုစုပေါင်း6ဖွဲ့ကိုတမ်ဘတော်ဘက်ကနေပြီးတော့မှအတိမတ်မပြူဘူးပေါ့ဗျာပထမကတော့တမ်ဘတော်ဘက်က condition တွေမြို့မြို့ပေးတာပေါ့ဗျာဒီပထမတစ်ဆင့်ပေးတာကဘာလဲဆိုတော့လက်နက်ကလမ်းစဉ်ကိုစွန့်ရမယ်လို့ပြောတယ်ဟိုမာဆလာအစိုးရဥတည်ဝင်သုံးခဲ့တဲ့မူပဲဖြစ်တယ်ဆိုနောက်တော့သူတို့ညှိတယ်ညှိတယ်ပေါ့ဗျာညှိတော့အဲ့ဒီလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့သကလုံးအစပေါ့ဗျာဒီနောက်ထပ်သကလုံးတစ်လုံးကိုသုံးတာပေါ့နော်ဒီဒီမိုကရေစီငြိမ်းချမ်းတဲ့နေ့လက်ကို၆လမ်းတဲ့ဥစ္စာကိုလက်ခံရမယ်ပေါ့ဗျာတော့လက်နက်ကကျန်းဖက်မှုကိုမလုပ်ရဘူးဆိုတော့အဲ့လိုမျိုးသဘောဆန်တဲ့သကလုံးနဲ့ပြန်ပြီးတော့မှညှိပြန်တယ်အဓိပ္ပာယ်ကတော့ဒီလက်နဲ့ဆုံးခိုင်းတာပဲပေါ့နော်လမ်းစဉ်ဆုံးခိုင်းတာရောလက်နဲ့ဖြုတ်တာရောဆိုတော့ဥစ္စာကလက်နဲ့ကိုကင်ထားလို့ရတယ်လို့ပြောပေမဲ့အဲ့ဒီလမ်းစဉ်ကိုဆုံးရမယ်လို့ပြောလိုက်ခြင်းဟာလက်နဲ့ကင်ထားပေမဲ့လို့လေဒီယုံကြည်ချက်ကိုခွာချလိုက်တယ်ဆိုတော့အဓိပ္ပာယ်ဖြစ်တာပေါ့နော်အခုနောက်ဆုံးကတော့သူတို့မြောက်ပိုင်းမဟာမိတ်ဆိုပြီးတော့ဖွဲ့တယ် KI ကိုပါလာတယ်ဆိုတော့ KI ကိုအပေါင်းဝင်၄ဖွဲ့နဲ့သူတို့ပြန်ညှိကြပြန်တယ်တော့အခုတတိပြည်လိမ်မှုမရဘူး။ဘာကြောင့်ပြည်လိမ်မှုမရဘူးလဲဆိုတဲ့ခါကျတော့တက်မတော်ဘက်ကသူ့ရဲ့အခြေခံမူဝါဒတွေသူ့ရဲ့ယက်တီချက်တွေကရည်သေးသဘောဆန်နေတဲ့ခါကျတော့သူ့ရဲ့ယက်တီချက်ကိုမပြောင်းလဲဘူးပေါ့လေ
။တကယ်တမ်းကျတော့ဒီအင်ဂျင်ရေးဆွေးနွေးရညှိနှိုင်းရဆိုတဲ့ကိစ္စကလက်နက်ကိုင်ပဋိပက္ခချုပ်နှင်းရေးကိုဥတည်ပြီးလုပ်ကြတာပဲ။ဆိုတော့လက်နက်ကိုင်လမ်းစဉ်ကိုစွန့်ခိုင်းတယ်ဆိုတဲ့ကိစ္စဟာလည်းပဲတကယ်တော့အစဉ်ပြေစွန့်မယ်ဆိုတဲ့သဘောမျိုးတော့မပြောနိုင်ဘူးလား။
မနော်ငင်းချမ်းရေးဖြစ်စဉ်ဆိုတာအဲ့လိုမျိုးတစင်းချင်းစီတွားရမယ့်အနေအထားဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့တနိုင်ငံလုံးအပြစ်ခရဲ့စီရေးစာချုပ်ဆိုတဲ့နော်အဒီစာချုပ်ကြီးမပေါ်ခင်မှာကျွန်တော်တို့တဖွဲ့ချင်းစီကပြည်နယ်စစ်ပြည်ထောင်စုအစင်းဆိုပြီးတော့နော်bilateral ပေါ့လေနှစ်ဖက်သဘောတူညီချက်တွေလောက်ကြတယ်ပေါ့ဗျာ။ဆိုအဲ့ဒီနှစ်ဖက်သဘောတူညီချက်နဲ့မလုံလောက်လို့ကျွန်တော်တို့ကတနိုင်ငံလုံးလွှမ်းခြုံတဲ့အပြစ်ခရဲ့စီရေးကိုပေါ်ဆောင်ခြင်းလို့NCA စာချုပ်ကြီးကိုထပ်လုပ်ကြတယ်NCA စာချုပ်ကြီးလေကျွန်တော်တို့ရလာတယ်သို့ပေမဲ့ NCA စာချုပ်မှာအလုံးပေါင်းဝင်မှုကိုတက်မတော်ကလက်မခံပြန်တဲ့ခါကျတော့ NCA ဆိုတာတနိုင်ငံလုံးပြည်ခရဲ့စီးရဲသဘောတူစာချုပ်လို့ကျွန်တော်တို့ကနာမည်ပေးထားပေမဲ့လို့လက်မဲ့ရေးထိုးထားသူတွေအနေနဲ့ပေါ်ဆောင်နိုင်ခြင်းမရှိတဲ့ခါကျတော့ဒီပူရာကိုဆိုက်တာပေါ့ဗျာပြန်ချုပ်ပြောရရင်တော့ခုနကဦးကျော်စံသာမေးတဲ့မေးခွန်းမှာလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့ဥစ္စာဒါနောက်ဆုံးအဖြစ်ရလက်ပေါ့လीနော်အဲ့ဒါကဘေးပေါ်မှာအခြေခံလဲဆိုတဲ့ခါကျတော့ကျွန်တော်တို့ political settlement လို့ခေါ်တဲ့နိုင်ငံရေးအရအဖြေချနိုင်မှုပေါ်မှာကျွန်တော်တို့မူတည်တယ
်။
အဲ့ဒါကြောင့်လက်နက်ကလမ်းစဉ်စွန့်ခြင်းလက်နက်ချက်သိမ်းခြင်းနော်တက်ဖြတ်ခြင်းအရက်ဘက်အသွေးပွားပြောင်းခြင်းဆိုတဲ့ဒီ DDR ဖြစ်စဉ်ကကျွန်တော်တို့မလွဲမသွေရေဆိုင်ရမယ့်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီအနေအထားကိုရောက်ဖို့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်က အဲ့ဒီကစီစဉ်မပြတ်စနစ်တကျနဲ့သင်းချင်းစီမသွားနေဘူးအဲဒီအစားကျောက်ကနေပြီးတော့တစ်ဆင့်နိုင်ငံရေးဆွေးနွေးပွဲကိုသွားဖို့လုပ်တယ်နိုင်ငံရေးဆွေးနွေးပွဲကိုရောက်ပြန်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲဟာဒန်တူရီလူရှိမှုနော်ဂုံသိက္ခာရှိမှုတို့နဲ့အဲ့ဒီနှစ်တာရနဲ့အဓိပ္ပာယ်ပြီးွားတဲ့အဲ့ဒီညီချင်းဖြစ်စင်မှာအဓိကနော်စံတန်ဘိုးတွေရှိတယ်အဲ့ဒါတွေရောက်ဝင်နေတ
နိုင်ငံရေးအရာသဘောတူညီမှဖြစ်မဲ့ကိစ္စဆိုတော့နိုင်ငံရေးအရာသဘောတူညီအောင်ဘာမှမလုပ်နိုင်ဘူးဆိုတဲ့သဘောဖြစ်နေတယ်ဒီကဒီနေရာမှာအခက်အခဲရှိနေပါတော့
မှန်ပါတယ
်ဆိုတော့အဲ့ဒီနေရာမှာအရင်ဦးသိန်းစိန်လက်ထက်ကပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်တဲ့အလားအလာရှိခဲ့တယ်တက်မတော်ဦးသိန်းစိန်ကနည်းနည်းတွန်းပြီးတော့လုပ်နိုင်တယ် NLD ဟာဒါလို့မလုပ်နိုင်ဘူးလို့လည်းဆိုကြတယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံရဲ့ညီညာရေးကိစ္စဟာတက်မတော်အပေါ်မှာပဲမူတည်နေသလိုဖြစ်နေတဲ့ဆွဲသဘောမျိုးစဉ်းစားရမလားခင်ဗျာ
ဟုတ်ကဲ့ NLD ဆိုရတက်လာတဲ့အခါမှာဒေါက်တာတင်မျိုးဝင်းဦးဆောင်ငြိမ်းချမ်းရေးကော်မရှင်နဲ့ကျွန်တော်တို့16လကြာဆွေးနွေးခဲ့ရတဲ့အတွေ့အကြုံရဆိုလို့ရှိရင်ဒီ NLD ဆိုရရဲ့မူရည်ရည်ချက်ပါရှိလေဆိုတဲ့အခါကျတော့သူကအရာအားလုံးကိုဆွေးနွေးညှိနှိုင်းလို့ရတယ် everything is negotiable လို့ဖတ်ဖတ်ပြောပါတယ်ဒါမဲ့တမတော်ဘက်ကကိုယ်စားလှယ်တွေမှာအဲ့ဒီရဲ့သဘောထားမရှိဘူးကျမတို့ဘက်ကကိုယ်စားလှယ်တွေမှာပေးထားတဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်နောက်ပြီးတော့မှ NCA ကိုတာဝန်ပြီးမှလက်မှတ်ရေးထိုးရမယ် NCA ကိုပြုပြင်လို့မရဘူးပြန်လေသုံးသပ်လို့လည်းမရဘူးဆိုရင် NCA ကိုတို့လို့ထိလို့မရဘူးပေါ့ဗျာအဲ့လိုမျိုးတရည်သေးရည်တည်ချက်တင်းပါတဲ့သဘောထားနဲ့သူကပြစ်လွတ်ထားတယ်ဆိုတဲ့အခါကျတော့ NLD အစိုးရရဲ့ကိုယ်စားလှယ်နဲ့ကျမတို့ဘက်ကကိုယ်စားလှယ်တွေကရည်တည်ချက်မတူဘူးဖြစ်ဖြစ်တယ်။ဒီအနေထားအောက်မှာ NLD တို့ရကဘာမှလုပ်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပါပဲ
။ဟုတ်ကဲ့။အဲ့တော့တက်မတော်အနေနဲ့ညီညာရေးကိုမလိုလားဘူးလား။သူတို့ကအများအားပြောတယ်ညီညာရေးကိုအလိုလားဆုံးဟာစစ်သားပါတဲ့။သူတို့ပဲဖေးရတာပဲ။ဆိုတော့သူတို့မတခဏပြောကြဆိုကြတော့ကြောက်ရတကယ်လဲဒါဟာယုတ်တိရှိတဲ့အပြောဆိုဖြစ်ပါတယ်။ဒီလိုဘာရောက်မဖြစ်နိုင်ဘူးလဲဆိုတော့သိမေးစရာပါပဲမြန်မာနိုင်ငံမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့အဒွန်းရှင်နေစီဂျင်လာတက်မတော်ခါအဲ့တော့ဆိုတော့အဓိကအဖြစ်နဲ့ရှင်းရှင်းလင်းလင်းတရုပ်ပြောရင်ဘယ်လိုပြောမလဲခင်ဗျာဒီကိစ္စကို
ဟုတ်ကဲ့အရင်စစ်လိုက်တော့အမြင့်ပေါ်သလိုဆိုလိုမျိုးပေါ့ဗျာနဝတနာအဖပြုံးရတယ်ပြစ်ခရဲစီးတွေလောက်တာပဲ KIU တို့လိုစာချုပ်စာတမ်းနဲ့ပေါ့လေအဲသဘောတူညီတဲ့အခိုင်အမာလောက်ထားတဲ့အဖွဲ့အစည်းတွေတော့18နှစ်ကြာအဲသူတို့တော့ရဲစေးပြီးမှပြန်ဖြစ်ကြတာကြည့်တာပဲတော့ကြံတဲ့ဒီဟို UWSA တို့ NDAA မိုင်းလာအဖွဲ့တို့လိုမျိုးအဲ့လိုမျိုးဖွဲ့စည်းတွေကြားပြန်တော့လေသူတို့က PIO ဖွဲ့စည်းလို့ဒီစာရွက်ပုံမှာသဘောတူညီချက်နဲ့စနစ်တကျလုပ်ထားတာတော့မဟုတ်ဘူး gentleman agreement ဆန်တဲ့ပုံစံမျိုးနဲ့ရှိတယ်အဲ့ဒီပြစ်ခရဲစည်းကြားပြန်တော့လေပဲဒီတဲ့ချိန်ကြီးသူကနော်ပြင်းပြင်းနေတဲ့သဘောမှာတော့တွေ့ရတယ်ဒါတွေကဘာလဲဆိုတဲ့အခါကျတက်မတော်ရဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ဟိုစံအမျိုးမျိုးနဲ့ရှင်းသုံးတာပေါ့ဗျာတိုင်းရင်းသားတွေကိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့တိုင်းရင်းသားတွေဘက်ကကျွန်တော်တို့ဘက်ကအမြဲတမ်းရှုမြင်တာကတော့ divine and rule ပေါ့နော်ခွဲခြားအုပ်ချုပ်တွေသွေးခွေးအုပ်ချုပ်တွေဆိုတဲ့အဓိပ္ပာယ်ပေါ့အဲအဲ့ဒီဥစ္စာကိုထိမှတ်ပြနေတယ် NCA စာချုပ်လုပ်ခဲ့တဲ့အဲပါဝင်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့သူကပါဝင်လက်မဲ့ရေးထိုးမပေးဘူးလက်မဲ့ရေးထိုးမယ်ဆိုရင်လည်း condition တွေနဲ့တက်ဖွဲ့မရှိကြောင်းဝန်ခံရမယ်ဟလားလည်းကလည်းစကိုသွင်းရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေစံမျိုးမျိုးထားပြီးတော့မှပေါ့လေ double standard triple standard multiple standard လို့ပြောလို့ရတာပေါ့ဗျာနော်စီစာချုပ်ကတော့စာချုပ်တစ်ခုတည်းပဲနော်လက်မဲ့ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာအဖွဲ့စီ EAO တွေကတော့စံတစ်ခုတည်းပုံမှာရက်တည်ပြီးမှသူတို့ကလက်မဲ့ရေးထိုးတယ်သို့ပေမဲ့တက်မတော်ဘက်က NCA စာချုပ်ကိုစံအမျိုးမျိုးနဲ့သူကျင့်သုံးတယ်သူချုပ်ပြီးပြောရရင်တော့ဒီနေ့နော်အငြိမ့်ချင်းဖြစ်စဉ်ပုံမှာအဓိကကြတဲ့အခြေခံထားတဲ့ NCA စာချုပ်ကြီးဟာတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးဖွဲ့စည်းတွေအတွက်ကြတော့ဒါတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုသွားဖို့အတွက်နိုင်ငံရေးအဖြေရှာဖို့အတွက်နိုင်ငံရေးအခြေခံအကောင့်တစ်ခုပေါ့ဗျာဒါပေမဲ့တက်မတော်အတွက်ကြတော့ဒါသူ့ရဲ့စည်းရင်ရည်မဲ့ချက်ကိုပြည်မီအောင်လုပ်ဖို့အတွက်စည်းရင်လက်နက်သဘွယ်သူကအတုံးချတယ်ဒီနေ့ NLD တိုးရခဲ့လည်းပဲဘာမှလုပ်လို့မရတာဖြစ်တယ
်ရခိုင်ပြည်နယ်အခြေအနေပတ်သက်ပြီးတော့ကျွန်တော်မေးချင်တာတစ်ခုတစ်ခုကြံပါသေးတယ်ပထမတစ်ခုကအဲ့ဒီတမရောကအပြစ်ရစဲကြီးကြီးညာတော့ရခိုင်ပြည်ခူရဲကိုကွက်ပြီးခြံထားခဲ့တယ်အာစာရီဘာရီစီလို့ဆိုပြီးတော့ပြောခဲ့တယ်ဆိုအဲ့ဒီဟာကိုဘယ်လိုသုံးသပ်လို့ပါလဲအခုပြန်ကြည့်ရင်အဲ့ဒီဟာသူတို့ဘာကြောင့်အဲ့ဒီဒေတာကိုကွက်ပြီးခြံခဲ့တာအဓိကအကြောင်းဘာလို့ထင်ပါလဲတမရောကလူတာ
အဲဒါကတော့သူ့ရဲ့စီးရဲလိုအပ်ချက်အရာသူမကြင်ညာတာလည်းဖြစ်ခြင်းဖြစ်မယ် အားထားပေါ်လာလို့ဆိုတာကတော့အကြောင်းပြချက်ပဲဖြစ်တယ်လို့ကျွန်တော်နေနေမြင်ပါတယ
်အဓိကအေးအေးကိုညှိုးပြီးတော့သူတို့ကအေးအေးကိုအပြတ်ချေမှုန်းခြင်းလို့အဲ့ဒီလိုခြံလှမ်းထားခဲ့တဲ့သဘောပေါ့
တည်ရဘက်ကကြီးမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ရန်ဘက်ကိုသူကအမြင့်ပြုတ်ချေမှုန်းဖို့အတွက်သူကနီးလာမျိုးစုံကိုသုံးမှာပဲဖြစ်ပါတယ
်ဆိုတော့ကျန်တဲ့တိုင်းရင်းသားလက်နက်ကင်အရာစုတွေကြတော့အဲ့လိုသဘောမျိုးမထားရဘူးလားဤတော့
အဲ့ဒီအချိန်မှာကျွန်တော်တို့မြောက်ပိုင်းမှာနော်တိုက်ပွဲဖြစ်နေတာကချင်ပြည်ပါတယ်ပေါ့ဗျာချမ်းမြောက်ပါတယ်စစ်စင်ရဲ့အဲ့ဒီဒေသတွေမှာရက်ထိုင်ပေးတယ်ဒါမဲ့ဒီရခိုင်ပြည်ဘက်ကမရက်သေးဘူးဆိုတာကတော့အဲ့ဒီမတိုင်ခင်ကလေးကနေသူကရခိုင်ပြည်ဘက်မှာနေပြီးတော့မှနိုင်ငံရေးအရာရောသူကနှိတ်ကိုထားတာဖြစ်တယ်လို့ကျွန်တော်ကမြင်တယ်တိုက်ပွဲမဖြစ်ခင်ကလေးကနေ ULAA နဲ့အပြင်းပြင်းထန်ထန်တိုက်ပွဲမဖြစ်ဘူး ULAA နဲ့လှုပ်ရှားမှုလည်းအဲ့လောက်ကြီးကြီးမားမားမရှိဘူးအဲ့ဒီကာလမျိုးမှာတော့သူတို့ကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုကျင်းပခွင့်မပြုဘူးဆိုတဲ့ခါကျတော့ဒါကတော့ကျွန်တော်တို့ရခိုင်ဘက်ကိုနိုင်ငံရေးရနှိတ်ကိုချင်းတစ်မျိုးပဲလို့ကျွန်တော်ကမြင်တယ်။အခုကစည်ရလှုပ်ရှားမှုပေါ်လာတဲ့အခါကျတော့စည်ရရနှိတ်ကိုတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
။ဟုတ်ကဲ့။ဆိုစည်အလားလားကိုနည်းနည်းသုံးသပ်ပေးပါ။အခုခါမှာရွေးကောက်ပွဲလည်းနီးလာတယ်။ဒါတက်မတော်အကြီးကဲဘုံကြုံမှုကြီးမင်းအောင်နိုင်ကလည်းခရီးရန်ဘူစလင်ဖွဲ့စည်းခေါင်းဆောင်နဲ့တွေ့ပြီးတော့တွေ့တယ်။ဒီငင်းချမ်းရေးစကားတွေပြောတယ်ကူညီထောက်ပံ့ပေးမဲ့ခကြတဲ့သူကကန့်လန့်လာရရှိတယ်ဒါတိုးတက်တဲ့လက္ခဏာလို့တွင်သုံးသပ်ကြပါရယ် energy အစွာကလည်းထုံနေကောင်တိုင်းသားညဉ့်ညံ့အတွက်ဘယ်လိုလုပ်မယ်ဘာညာလုပ်လာကြရဲဆိုတော့ဒါတွေကိုလွှမ်းခြုံပြီးစဉ်းစားရင်ရှေ့လာလာဘလောက်ထိအချိန်နဲ့ကောင်းလာနိုင်ပါလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီ2020ရေကောင်းပွဲမတိုင်ခင်အတွင်းမှာတော့အခုကျွန်တော်မြင်နေရတာလွတ်တော်အတွင်းမှာဖွဲ့စည်းပြီးဥပဒေပြောင်းလဲဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့မှတပ်မတော်နဲ့ energy အစွာကြမ်းမှာအနည်းငယ်ပို့တိုင်းမှုလက္ခဏာတွေကျွန်တော်တွေ့နေရတယ်။ရှေ့မှာဘလောက်ဒီပို့တိုင်းမှုဟာဘလောက်ပြင်းထန်လာမလဲ။မီးစားမီးပွားတွေနဲ့ထွက်လာမလားပေါ့နော်။ဒါတစ်ခုရှိတယ်။နောက်တစ်ခုကကြားတဲ့ခါကျတော့ဒီမျိုးပါသာသာသနာဆိုပြီးတော့မှတိတ်ကပ်ပြီးတော့မှနော်။လက်မောထွက်ပြီးတော့မှလှုပ်ရှားကြတာတွေကိုကျွန်တော်တွေ့ရတယ်။အဲ့တော့ဒါတွေကတက်မရောကနေပြီးတော့မှနိုင်ငံရေးဆန္ဒဘလောက်ရှိလဲဆိုတဲ့ပုံအောင်မူတည်တယ်။ဒီမိုကရေစီပြည်ပြောင်းလဲတဲ့အင်အားစုတွေနဲ့ဖက်ဒရယ်ဘက်ကိုသွားနေတဲ့ဖက်ဒရယ်အင်အားစုတွေကဘလောက်တိုက်တာတွေညီညာစေးနိုင်မလဲဆိုတဲ့ပုံမှာမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ဒီကြမ်းပစ်နိုင်ရင်တော့ဒီမျိုးပေါ်နိုင်ငံရေးအခင်းကျင်းကလည်းပဲကျွန်တော်တို့ကပြည်ညင်မှုမရှိဘူး။ဒီကိန်းထဲမှာငင်းချင်းရေးဖြစ်စဉ်အရနော်ပါဝင်သူတွေအားလုံးကိုပါဝင်ခွင့်မပေးဘဲနဲ့ပြိပင်ပြီးတော့မှလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုလည်းပဲမရက်သေးနိုင်ဘူးဆိုလို့ရှိရင်တော့2020အခင်းကျင်းကတော့အလားအလာကောင်းပဲပုံစံနဲ့မတွေ့ရဘူးသူ့မြင်မိပါတယ်
ကျဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုကြတာပရိနိမနဲ့မှနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်ရှင်းဒီနယ်ဘလောမြို့နယ်ဘက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့ပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်ဒီတိုက်ပွဲတွေရော့သွားနိုင်ကြအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါတယ်လေတိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါတယ်လေစသဖြင့်အဖြစ်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်လုပ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်VOA ရဲ့ဖုန်းနံပါတ်က1239238994 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်လှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးလူမှုနဲ့ကျန်းမာရေးအစီအစဉ်နာဆင်ရပါမယ်။မြန်မာမျိုးသမီးတွေအနေနဲ့သတိထားဖို့လိုအပ်တဲ့သိအင်ကောင်းကင်ဆာယောဂအကြောင်းနဲ့သိအင်ကောင်းကင်ဆာဟာခရုတစိုက်နဲ့နေတတ်မယ်ဆိုရင်ဒီယောဂကြောင့်ကျုံရမယ်ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရနိုင်တဲ့အကြောင်းဒေါက်တာတန်ဆောကတင်ဆက်ထားပါရရှင
်ကျုတင်ကာကွယ်ကုသလို့ရနေရတဲ့အနေမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေမှာသိအင်ကောင်းကင်ဆာယောဂဟာအထူးအပြောင်းအများဆုံးကင်ဆာယောဂတစ်ခုအဖြစ်ရှိနေသေးတယ်လို့သိရပါတယ်ပုံမှန်ကျန်းမာရေးစစ်ဆေးမှုမှာ VIA လို့ခေါ်တဲ့နီလန်းနဲ့တင်ကောင်းကိုအလွယ်တကူဆန့်သက်စစ်ဆေးပြီးတင်ကောင်းကင်ဆာယောဂဖြစ်နိုင်တဲ့လက္ခဏာတွေ့ပြီးဆိုရင်ချက်ချင်းလွယ်လွယ်ကူကူကုသမှုပြုလုပ်နိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂကိုကြောက်ရွံ့မနေပဲစောစောတိအောင်ကြိုးစားဖို့လိုတယ်လို့ရှင်အောင်နေစီကင်ဆာဖောင်ဒေးရှင်းမှနာယကဖြစ်သူတမတော်ကြီးပမောက္ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ
်။တင်ကောင်းကင်ဆာကကြောက်ရွံ့စရာမလိုပါဘူးနော်။ဒါဆိုတော့ဒါက ကင်ဆာထဲမှာကာကွယ်လို့အရာဆုံးယောဂဖြစ်ပါတယ်ကာကွယ်လို့အရာဆုံးယောဂဖြစ်ရတဲ့နဲ့နော်အသေးပြောက်အများဆုံးဖြစ်နေတာတော့အင်မတန်စိတ်မကောင်းစရာပေါ့နော်အဲကာကွယ်လို့ရတယ်ဆိုတာပါလဲဆိုတော့စစ်ဆေးတဲ့အခါမှာလဲတိတ်ခက်ခက်ခဲခဲအသားစားယူတာတွေပါတယ်မဟုတ်ဘူးနော်ဒီအိုကြီးတွေနဲ့စစ်ဆေးပြီးတော့အခုကျွန်တော်တို့အဖွဲ့ဆိုလဲနေဒီမှာဆင်းပြီးတော့လိုက်စစ်ဆေးကြည့်ပါတယ်စစ်ဆေးပြီးတော့ဟိုဖီအေခေါ်ရပါတော့သူရှလကရေးလို့လေးနဲ့တို့ပြီးတော့ပဲကြည်လိုက်တာနဲ့တယ်နော်ဖြစ်နိုင်ကြီးသိရတာပေါ့သိတဲ့အခါကျရင်ချက်ချင်း cryotherapy ဆိုတာချက်ချင်းပေးလိုက်လို့ရှင်ဒါကအထောက်ထားပြည့်စုံနေရှိတဲ့ကုသတီဖြစ်ပါတယ်နော်ကြိုကြိုတင်းတင်းကုသလိုက်တဲ့အခါကျတော့မဖြစ်တော့ဘူးပေါ့နော်
တိမ်ကောင်းကင်ဆာယောဂါဟာမြန်မာအမျိုးသမီးတွေမှာအသေးပြောက်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်နေပေမဲ့ဆော့ဆော့တိအောင်လွယ်လွယ်ကူကူစမ်းသပ်စစ်ဆေးဖော်ထုတ်နိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်အမျိုးသမီးတူးချင်းစီအနေနဲ့တိမ်ကောင်းကင်ဆာယောဂါအကြောင်းကိုသိရှိပြီးသတိပြုစစ်ဆေးထားဖို့ပဲလိုအပ်နေတာပါမြန်မာနိုင်ငံအနှံ့မှာရှိတဲ့အမျိုးသမီးတွေအတွက်တိမ်ကောင်းကင်ဆာယောဂါအကြောင်းအသိပညာပေးတာနဲ့တိမ်ကောင်းကင်ဆာစစ်ဆေးဖော်ထုတ်ကုသမှုပေးတာတွေကိုကြိုးစားဆောင်ရွက်လျက်ရှိတယ်လို့ရှီအောင်နင်းစီကင်ဆာဖောင်ဒေးရှင်းမှတာဖာမီရဲ့အထူးကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ရင်စောကအခုလိုပြောပါတယ်
အဲ့တော့ကင်ဆာတော့ဟိုကျမတို့ကတော့ပုံမှန်တော့ယောဂလက္ခဏာမပြတဲ့လူတွေကိုစစ်ဆေးတာကြိုတင်ကောက်ွယ်တာပါအဲ့ဒီဥစ္စာတော့ကျမတို့ screening လုပ်ခေါ်ပါတယ်ယောဂလက္ခဏာပြပြီးတကယ်စစ်ဆေးပြီးအဲ့ကင်ဆာဟုတ်မဟုတ်သိကျင်လို့ရှိရင်တော့ကျမတို့အသားစားကိုယူမှဖြစ်ပါတယ်ကျမတို့တိမ်ကောင်းအချွဲမေးရီကိုယူပြီးတော့လွယ်လွယ်ကူကူနဲ့ကျမတို့ယူလို့ရတယ်နောက်ပြီးတော့ကျမတို့ဓာတ်ခွဲကန်ကိုပို့ရမယ်ကျမတို့ပြည်သူလူထုထဲမှာလုပ်နေတဲ့နီးလန်းတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေထုတ်ပြန်ထားတယ် guideline အတိုင်းပြုလုပ်တာပါအဲ့ဒါတော့ကျမတို့တိမ်ကောင်းကိုဆက်လက်ကိုင်းနဲ့တို့ပြီးတော့ကျမတို့စမ်းသပ်စစ်ဆေးပါတယ်ဖြစ်ပွားနိုင်ခြေရှိတဲ့လက္ခဏာတွေကိုတွေ့လို့ရှိရင်ကျမတို့အဲ့ဒီနေရာမှာတွင်ပဲချက်ချင်းကုသပေးတာဖြစ်ပါတယ်အဲ့ဒါတော့လူအမြောက်အမြောက်တင်းနေရတယ်မှာပေါ့နော် on the site ပေါ့ကျမတို့ရှာလဲရှာဖွေပေးမယ်စေလကုပေးမယ်ဆိုတော့နီလန်ဖြစ်တဲ့အတွက်ကိုကျမတို့တောရွာတွေသွားလို့ရှင်တော့အင်မတန်အသုံးဝင်ပါတယ်အဲမျိုးကြီးပြရကြီးနဲ့သားဖွံ့ပြီးအထုကုဆရာဝန်တွေရှိတဲ့နေရာပစ္စည်းလည်းရှိတယ်ဖက်ဆီလစ်တီလည်းရှိတယ်ကုသပေးမယ်လူလည်းရှိတယ်ဆိုရင်တော့ကျမတို့ချာနီလန်တွေလည်းသုံးလို့ရပါတယ်
တိမ်ကောင်းကင်ဆာယောဂါဟာအမျိုးသမီးတွေမှာအသက်သေဆုံးမှုအများဆုံးကင်ဆာယောဂါဖြစ်နေပေမဲ့သတိပြုကာကွယ်တဲ့နေရာမှာတော့အားနည်းနေကြသေးတာကိုတွေ့ရပါတယ်နှစ်စဉ်နှစ်တိုင်းဇန်နဝါရီလကိုတိမ်ကောင်းကင်ဆာယောဂါကီးပြုရမယ့်လအဖြစ်သတ်မှတ်ပြီးမြန်မာအမျိုးသမီးတွေပို့ပြီးသတိပြုလာအောင်ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ရှီအောင်နင်းစီကင်ဆာဖောင်ဒေးရှင်းအတွင်းမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါရစေ
။ဒါကြောင့်မလို့ဒီနေ့မှာစိမ့်ပြရအောင်တိမ်ကောင်းကင်ဆာဒီဟိုအင်ကြီးလေးတွေဝစ်စင်ထားပြီးတော့ကီးပြုဖို့ဆောင်ရွက်ပေးတာဖြစ်ပါတယ်။နောက်တစ်ချက်ကအခုဆရာတို့အခုရောက်ရှိနေတဲ့ January လဟာလည်းပဲတိမ်ကောင်းကင်ဆာဂယူပြူလဖြစ်ပါတယ်အဲ့တော့တိမ်ကောင်းကင်ဆာဂယူပြူလကိုတော့ဒီအများပြည်သူလူထုအနေနဲ့ဒီရင်သားကင်ဆာဂယူပြူလလောက်เนาะဒီပန်းရောင် ribbon လေးလောက်သိရှိမှုမရှိသေးဘူးနည်းပါးနေသေးတယ်ပမာပြည်မှာလည်းတိမ်ကောင်းကင်ဆာကမျိုးသမီးထဲမှာဖြစ်များဆုံးဆိုတဲ့သတင်းအချက်လက်တွေလည်းတွေ့ရှိရတဲ့အတွက်ကြောင့်ဒီနေ့မှာမျိုးသမီးလူအတွင်းမှာဖြစ်များဆုံးကင်ဆာဖြစ်တဲ့တိမ်ကောင်းကင်ဆာနဲ့ပတ်သက်ပြီးကာကွယ်ရေးနည်းလမ်းတွေစောစီးစွာတရှိနည်းလမ်းတွေကိုလူများပြည်သူလူထုသိရှိအောင်ကျွန်တော်တို့ဒီနေ့အလုပ်ရုံဆွေးနွေးလေးပဲလေးဆောင်ရွက်တာဖြစ်ပါတယ်
တိမ်ကောင်းကင်ဆာယောဂါဟာကြိုတင်ကာကွယ်လို့ရတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်ပါတယ်တိမ်ကောင်းကင်ဆာယောဂါကိုကီးပြုပြီးမိမိကိုယ်ကိုကီးဆိုင်ကြဖို့လိုတယ်လို့တမတော်ကြီးပမောက္ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ်
တိမ်ကောင်းကင်ဆာဆိုကျွန်မတို့အမျိုးသမီးတွေနဲ့ပူဆိုင်တာပေါ့နော်အဲ့တော့ဒီကျွန်မတို့ရဲ့ logo ပေါ့ဆောင်ပုတ်အနေနဲ့တိမ်ကောင်းကင်ဆာကီးပြုပါမိမိကိုယ်ကိုကီးဆိုင်ပါကြိုတင်ကာကွယ်ပါနော်စောစောစီစီစမ်းသပ်ခံယူပါလို့ပဲပြောကြားချက်ပါတယ်
မြန်မာအမျိုးသမီးတွေအနေနဲ့တိမ်ကောင်းကင်ဆာယောဂါကိုခရီးပြုပြီးမိမိကိုယ်ကိုခရီးဆိုင်ရင်တိမ်ကောင်းကင်ဆာယောဂါကြောင့်ချိုးတက်ရမယ့်ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးနေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုကြာသပတင်းနေ့မနေ့ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်
မြန်မာဘောလုံးကွန်မြူတိုးတဲ့အတွက်ရည်ရွယ်ပြီးတော့ J League Football Clinic အစီအစဉ်ကိုရန်ကုန်မြို့ကမြို့သားဘောလုံး Academy မှာဖေဖော်ဝါရီ10ရက်နေ့ကစတင်လိုက်ပါတယ်ဒီအစီအစဉ်ကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ် J League နဲ့ Asia Center တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အသက်12နှစ်အောက်လူငယ်ဘောလုံးသမား80ကိုဘောလုံးအခြေခံနဲ့တင်ကြားပေးသွားမှာဖြစ်ပါတယ်ဒ ီစီဇန်လှုပ်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ရဲ့အထွေထွေအတွင်းမူဥကုကိုသိန်းကိုမေးကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်
ဒီကတော့ဒီလိုတဲ့ဒီဖုတ်ဘောကလင်းတွေကတော့ကျွန်တော်တို့ဒီဂျပန်နိုင်ငံဂျီလီယာနဲ့ပြီးတော့ဒီဟိုပြည်စင်တိုင်းကျွန်တော်တို့ဘောလုံးအဖွဲ့ချုပ်နဲ့ဒီဖုတ်ဘောကလင်းတွေကိုဂျီလီယာကလပ်အပင်တင်ဖြစ်တဲ့အဘီရက်ကိုအဘီရက်အကလပ်ကဆိုစင်မွာဘေ့ချ်ခံထားတယ်စင်မွာရဲ့ဒီအဲ့ဘောလုံးအပင်တင်ရှိတယ်အဲ့စင်မွာရှိတဲ့ဘောလုံးအပင်တင်ကဒီဂျီလီနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်မျိုးနိုင်ငံဘောလုံးအဖွဲ့ချုပ်နဲ့လာရောက်ပြီးတော့ဒီပြည်စင်တိုင်းကျွန်တော်ဒီဖုတ်ဘောကလင်းတွေကိုဂျီလီဂျီနဲ့လို့ရမှာကိုသုံးလို့ရှိပါပြီဒီလိုလုပ်နေတာပေါ့နော်အတွက်ရှိနေတာကလည်းကျွန်တော်တို့ football clinic ကိုပြည်စင်နေအတူလာပြီးတော့လာရောက်ပြီးတော့ကျွန်တော်တို့ရောင်းမှရှိတဲ့ဒီ clinic clinic ကိုအဓိကကြီးဘောလုံးပညာဖြန့်ဝေတာပါအခုဂျပန်ဒီဘောလုံးပညာနည်းပြတွေကိုအကုန်လုံးလာရောက်ပြီးတော့ဒီဘောလုံးပညာနဲ့ပတ်သက်ပြီးတော့ဂျပန်နည်းစနစ်ပေါ့နော်ဘောလုံးနည်းစနစ်တွေပတ်သက်ပြီးတော့ဖြန့်ဝေပြီးတော့ဒါကိုလည်းကျွန်တော်တို့ကဒီမီဒီယာလောက်သာမဟုတ်ဘူးသူတို့ပြည်စင်နေတိုင်းသူတို့နောက်နေပါတယ်သူတို့ဟိုအဖြစ်ပြည့်ပြီးလောက်သွားပါပါဟုတ်ဖြစ်သွားပါတယ်ဒီကတော့ဒီလောက်တဲ့ရည်ချက်တော့ကျွန်တော်တို့ရှင်းပါတယ်ကျွန်တော်တို့ဒီဒီတင်ကတော့ဟိုဘောလုံးပွဲကြီးကဒီလိုသာ senior club တစ်ခုဖြစ်တဲ့ကျွန်တော် area club နဲ့ပါဆိုတော့ဘူဝမ်တို့ဒီကတီဟာကိုဟို football clinic ကိုလိုချင်ချက်ပါတယ
်အဆိုရင်အခုလောက်တာ3နှစ်ရှိပေါ့
ဟုတ်ပါတယ်ညီမက
ဟုတ်ကဲ့ပါအဲ့တော့သူတို့ဘက်ကဒီမှာလာပြီးတော့မြန်မာလူငယ်တွေကိုဘောလုံးတင်တဲ့နေရာမှာရောမြန်မာလူငယ်တွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုများသူတို့မှတ်ချက်ပေးတာရှိပါလဲ
သူတို့ဒီရုပ်တဲ့ဟာကတော့ဒီနေ့ဆိုရင်ကျွန်တော်တို့ဒီကျွန်တော်ရှိရင်းဖြစ်ရမှာရှိတဲ့ကလေးကိုအကြည့်အချင်းလို့တယ်မနေ့ကမှဆိုရင်ကျွန်တော်တို့ဂျပန်တို့ဆိုဆိုက်တီပေါ့ဂျပန်ဒီဆိုဆိုက်တီကကလေးတွေနဲ့ပြီးတော့ဒီကတော့ဟိုကလေးတွေနဲ့ဒီလိုဂျပန်ရဲ့ foundation ရနေဒီကလေးတွေနဲ့ဒီလိုမနေ့ကမှကိုကျွန်တော်တို့တရားဝန် IT ဒီကအကြိမ်လေးကြီးစကမ်းပါပဲဒီနေ့ချင်းမှုတွေနေအောင်ဆက်မှန်ဒီလိုဒီနေ့ဒီရက်ထပ်လို့ပါမနေ့မှဒီရက်ထပ်လို့ပါအဓိကတော့ကျွန်တော်တို့ဒီလိုဒီမြန်မာပြည်ပေါ်မှာလာပြီးတော့ဒီလိုကြာရောက်တဲ့အဓိကရည်ချက်ကတော့ဒီရဲ့ဒီ brand ပေါ့နော်ဒီရဲ့ brand ကိုကျွန်တော်တို့ check ပို့ပြီးတော့ကျွန်တော်တို့ဒီဟိုဖြစ်ရှင်နေဒီဂျပန်နေရာလည်းပါတယ်နောက်တစ်ခုကကျွန်တော်တို့ဒီ sing club နဲ့ကျွန်တော်တို့နေရာလည်းဒီကစားခဲ့တယ်နေ့စဉ်တိုင်းကျွန်တော်တို့ပြီးခဲ့တဲ့နေ့မှာကျွန်တော်တို့ဒီ sing club နေရာလည်းကျွန်တော်ကစားခဲ့တယ်နေ့ပြီးရင်ပြင်းတဲ့ sing club နေရာအဲ့လိုမျိုးကျွန်တော်ကစားခဲ့တယ်အခုချိန်မှာတော့ပြီကျွန်တော်ကစားခဲ့ပြီဆိုတော့ကျွန်တော်တို့အဲ့ဒီဂျပန်နေကဟို relationship ကအရင်မပူရက်ကောင်းနေတာပေါ့နော်ဒါဆိုဒီ relationship ကိုလည်းဒီကပုံစံဆိုတော့ကောင်းနေတဲ့ဆန္ဒလေးရှိတယ်။ဒါကြောင့်မို့ကျွန်တော်ပြည်စင်နေတိုင်းကိုဒီ club က CEO တွေပြည်ကြီးတွေခေါ်လာပြီးပြည်စင်နေပြည်စင်နေတိုင်းကျွန်တော်တို့ဒီ football clinic လေးတွေလုပ်တယ်ပေါ့နော်။အဓိကတော့ကျွန်တော်လုပ်တဲ့ဟိုကတော့အခုမီးတဲ့အထဲမှာအမီးတဲ့အထဲမှာတော့ကျွန်တော်တို့ဒီမြန်မာပြည်မှာရှိတဲ့ကလေးတွေကိုသူတို့ကတော့မှတ်ချက်ပြီးကြတော့ဒီက talent ကြီးရဲ့ကျွန်တော်သူတို့ဂျပန်ကကလေးတွေနဲ့ပြည်တော်တို့မြန်မာကလေးတွေရဲ့ site တွေပုံနဲ့အရင်ကကျွန်တော်တို့ different ဖြစ်ခုနော်ညာရှိတဲ့ကလေးတွေအရင် talent ဖြစ်တဲ့ကြောင့်သူတို့ကဒီနော်ကြီးနဲ့ပတ်သက်ပြီးသူတို့မှလည်းဒီအမှန်မှသူတို့ကနော်ကြီးနဲ့ပတ်သက်ပြီးတော့ဒီဥကြုံတင်ဆိုတဲ့ဟာဘောလုံးပြန်သွားပြီးတော့သူတို့ကအကြီးအကဲပေါင်းလာထားတယ်သူတို့ဒီကျေးဇူးတရားတဲ့သူရှိတာဆိုတော့ကျွန်တော်ဘောလုံးနဲ့ပတ်သက်ပြီးတော့ဒါပဲလို့သူတို့အများနဲ့ကျွန်တော်တို့အလူးစားလေးဖြစ်ပြီးအလူးသမီးဖြစ်ပြီးအများနဲ့သူတို့ဒီဘောလုံးကအများနဲ့ကျွန်တော်တို့ပုံမှန်ပြီးပြီးတဲ့အခါအချိန်မှာလည်းဟိုလုံးခဲ့တဲ့ကျွန်တော်တို့၁၄နှစ်လေးအောင်ရှိထားခဲ့တာဆိုတော့တောင်းသူအနေနဲ့ဒီဘန်ဒါကနေပြီးတော့ဒီကျွန်တော်မြန်မာဘောလုံးကိုတောင်းတနေရနေပြီးတော့တိတိကျကျပို့ပြီးတော့ဒီအာဆီယံလေးကနေအာရှလေးတွေထိအောင်သူတို့တွေနဲ့အများနဲ့ကျွန်တော်တို့ဘာပဲလို့လို့အကြီးအကဲလို့ဘောလုံးတရားခံနေတာနေပြီးတော့သူတို့တွေနဲ့အများနဲ့ပြီးတော့ဆောင်ရပြီးရဆိုတာပြောလို့ပါ
ဒီလူငယ်80လောက်ဒီမှာပါဝင်တယ်လို့သိရပါတယ်အဲ့လူငယ်လေးတွေကိုရောဘယ်လိုရွေးတာလဲအဖွဲ့ချုပ်ကရွေးတာလားသူတို့ကဒီမှာဟိုဟာလှုပ်ပါခြင်းနဲ့ဆိုပြီးတော့စည်းရင်းလာပေးကြတာလားဘယ်လိုဟာလှုပ်တာလဲခင်ဗျ
အဓိကတော့ကျွန်တော်တို့ဒီကျောင်းနေပေါ့အဓိကကျွန်တော်တို့ဒီဘောလုံးအဖွဲ့ချုပ်တဲ့မှာအမှုဆောင်အူကျွန်တော်ပါရှိပါတယ်အမှုဆောင်တူအနေနဲ့ကျွန်တော်ဒီကကရန်ကုန်တိုင်းမှာရှိတဲ့ဒီအခြေခံခံအဲ့မှာခေးကိုကျွန်တော်တို့ select လုပ်ပြီးတော့အဲ့ထဲမှာဘောလုံးစိတ်ဝင်စားတဲ့ခေးတွေကိုဒီပြည်တိုင်းမိခနာပဲရွေးချယ်ပြီးတော့မိုက်ခ်အော်ဒီယာအိုကျွန်တော်တို့ဟိုကြည့်လို့ချင်းဖြစ်ပါတယ
်ဒီနေ့ကတော့ရန်ကုန်မှာပဲလုပ်မယ်ပေါ့တခြားမှာလုပ်ဖို့အစီအစဉ်မရှိဘူးပေါ့
ဟုတ်ကဲ့အဲတခြားမှာဒီနေ့ဆွဲမှာတော့ကျွန်တော်တို့မရှိသေးဘူးပေါ့နော်လာမယ့်နေ့တွေမှာတော့ဒီဒီရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးလို့ပြောလို့တော့ကျွန်တော်တို့ဟိုအစီအစဉ်ပြောတော့ပြဆိုထားပါတယ်ဒါကြောင့်လည်းရန်ကုန်နေ့တွေတော့ဖြစ်နေတယ်ကျွန်တော်တို့နေ့ရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးမကွေးလို့ပြောတော့ဒီဆောက်တန်းမြန်ဆောက်တန်းကိုရှိရကျွန်တော်တို့ဒါမော်လမြန်လို့လည်းအမှလုပ်ရှိတယ်ဒီလိုလည်းဝယ်ပြီးပါတယ်စိတ်ဝင်စားပါဒီလိုလုပ်ပါမလို့ကျွန်တော်အချမ်းကြီးကျွန်တော်တို့လူရှိရပါနေတယ်တောင်းချင်ပို့ရခိုင်ကျွန်တော်ပြောထားပြီးဖြစ်ပါတယ်ဟုတ
်ဒီစီဇန်မှာရောတခြားဒီ J League ဒီဟာဘက်ကဘလို့အကူအညီတွေထပ်ပြီးတော့ပေးတာလည်းရှိလေခင်ဗျာ
အာပြီးခဲ့တဲ့၄-၅လောက်ကတော့ဩဂရဂျပန်ကိုတွားပြီးတော့ဒီဟာဖြစ်ပါတယ်ကျွန်တော်မလို့ဒီဩဂရကိုလည်းကြောက်ရပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့ဒါလည်းကျွန်တော်ဝက်ဘ်ဆိုက်မှာလည်းဒီအဝင်တင်ထားပါတယ်ဒီကတော့ကျွန်တော်တို့ဒီဂျပန်နဲ့မြန်မာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကဒီဘောလုံး
နိုင်ငံကြီးကပို့ပြီးတော့ကျွန်တော်တို့ဟိုတူတက်ဖို့အတွက်ဒီအဓိကထားပြီးတော့ပြေးနေတယ်ကျွန်တော်ဥပဒေထားတယ်ပေါ့နောက်တစ်ခုကကျွန်တော်တို့လက်နက်နေရကျွန်တော်တို့ဂျပန်အမျိုးသမီးမီဒီယာတို့ပေါ့နော်အဲ့ဒါကိုလည်းအဥစ္စာအနေနဲ့ပို့နေတယ်တချို့ဂျပန်မီဒီယာခံထားဖို့ပေါ့နော်အဲ့ဒါကိုလည်းကျွန်တော်ကျွန်တော်ဘုန်းကြီးဥစ္စာကိုအခုတောင်းခဲ့တယ်ဆိုတာလည်းကျွန်တော်ဝက်ဆိုင်နဲ့ပြန်ပေါ်ပြထားပါတယ်ဒီကတော့ကျွန်တော်တို့ဒါဟိုဒီမှာပေါ်လုံးကကျွန်တော်တို့နဲ့အမြင်နဲ့ကျွန်တော်ပေါင်းမလဲ relationship ရှိနေတယ်ဒီလိုတော့နေရတော့ဒီကကျွန်တော်ရဲ့ဒီဒီ mission နဲ့ပိုင်းနေရဲ့နောက်ကကျွန်တော်တို့ဒီမျိုးသားတစ်ခုရတယ်ပေါ့မျိုးသမီးအပြင်နေရောကျွန်တော်တို့ဒါလေးစင်နဲ့ခြေဆမ်းမှုကြီးကစားဖို့ကြီးနောက်ကကျွန်တော်တို့ဒီလာမယ့်ဟိုအဲဟိုဘက်မှာစီဝါကြီးလာဇန်းလောင်နောက်ကတော့ကျွန်တော်တို့ကစားဖို့ရှိပါတယ်တကူးနေအောင်ကျွန်တော်တို့ session နဲ့ support ရော session နဲ့အပြင်ကျွန်တော်တို့ပါပြီးတော့ဒါကဂျင်းနေစမှာတော့ပြန်လို့ရှိပါတယ်အဲ့ဒါဒီကျွန်တော်တို့နဲ့ဒီကောင်ကနေဖိချားတာရှိတယ်ဒါတော့အာဆီယံနိုင်ငံ7နိုင်ငံကိုဖိထားတယ်ကျွန်တော်မြန်မာလေးကျွန်တော်တို့ဒါ project လေးရှိနေတာဖြစ်ပါတယ်တကယ်တမ်းဒီကံတွေကတော့ကျွန်တော်အများကြီးတွားယူရပြန်နေကြပါဂျပန်အများကြီးဖိပြီးတော့ဒီကောင်ကျွန်တော်တို့လူငယ် competition တွေကျွန်တော်တို့ဒီဖိခေါ်တဲ့ကံတွေကျွန်တော်ကစားဖို့ညာရှိတယ်နောက်တစ်ခုကကျွန်တော်တို့ဒီခြေဆမ်းပွဲတွေနောက်တစ်ခုကကျွန်တော်တို့ဒီ joint training တွေပေါ့နော်ကျွန်တော်တို့ငယ်ပေးစီအပြင်ရောအစီအစဉ်တွေနဲ့နေလို့ဒီတင်တဲ့ချောင်းရစဖို့မျိုးမျိုးအချင်းချင်းလေးပေါ့ဒီဆီလိုမျိုးသွားဖို့ရပါရစားအကုန်လေးကထားပြီးကျွန်တော်ဥက္ကရာတူဆွေးနွေးခဲ့ပြီးဖြစ်ပါတယ်
ဖေဖော်ဝါရီ10ရက်နေ့ကဖွင့်ပွဲအခမ်းအနားကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်မြန်မာနိုင်ငံဆိုင်ရာဂျပန်တမ်မကြီးမစ္စတာအီချီယိုမာရီယာမာအော်ဘရက်စင်ကာပူက CEO မစ္စတာနမ်ဘာဂျပန်ဖောင်ဒေးရှင်းမြန်မာအကြီးအကဲမစ္စတာဆာတိုနဲ့တာဝန်ရှိသူများအပြင်နီးပြနဲ့ចောင်းသားចောင်းသူတွေတက်ရောက်ခဲ့တယ်ဆိုပြီးတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်ကြပါတယ်မနေ့ပိုင်းကြာသပတေးနေ့မနေ့ဖက်မှာတော့ထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေပြင်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့လူမှုကျန်းမာရေးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ကန်တာပြန်လည်ထုတ်လွှင့်ချက်တွေကိုနှာစင်ကြရဖို့ရှိပါတယ်ရှင်အခုပုဒ်ထူးနေညာထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့နူးဟမ်ရှဲပရိုင်မရီမှာတော့ဗမွန်ပြည်နယ်ထက်လက်တော်မှဘာနီဆန်ဒါစ်ကပ်ပြီးအနိုင်ရပါတယ်မစ္စတာဆန်ဒါစ်ကထောက်ခံမဲ့26ရာခိုင်နှုန်းရပြီးအင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝန်ဟောင်းဖီးတ်ဘူတီဂျက်စ်က24ရာခိုင်နှုန်းရပါတယ်သူတို့နောက်မှာတော့မင်နီဆိုတာပြည်နယ်ထက်လက်တော်မှအီမီဂလိုဟူရှာမက်ဆာချူးဆက်ပြည်နယ်ထက်လက်တော်မှအဲလစ်ဘက်ဝါရန်နဲ့ဒုတိယသမ္မတဟောင်းဂျိုးဘိုက်တန်တို့အသီးသီးရှိနေပါတယ်အမေရိကန်ပြည်တော်စုနဲ့အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့အစည်းသဘောတူညီချက်တရားအတွက်ထူးထပ်မှုရထားတဲ့ပုံရှိတဲ့ပေါ်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့တွင်မှုချုပ်ယွန်စတိုတန်ဘော့ကဒီကနေ့ကြိုးဆိုလိုက်ပြီးတာလီဘန်တွေတိုက်ခိုက်မှုဆွတ်ချရမယ်လို့တတိပေးလိုက်ပါတယ်အမေရိကန်နဲ့တာလီဘန်တို့ဒီကနေ့ကာတာနိုင်ငံဒိုဟာမြို့တော်မှာတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲနေတိုးတွင်မှုချုပ်ကအခုလိုပြောတာပါတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်1100ကျော်သွားပြီဖြစ်ပြီးကုရောဂါပိုးကူးစက်ထားသူအရေအတွက်4400ကျော်သွားပြီလို့ပြည်ထောင်စုကျန်းမာရေးကော်မရှင်ကဗိုလ်ထုနေ့မှာထုတ်ပြန်ပါတယ်အခုထုတ်ပြန်တဲ့အရေအတွက်သာတိကျမှန်ကန်မယ်ဆိုရင်တော့ရောဂါပိုးကူးစက်သူအရေအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ1105ဦးရှိတာမို့ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကူးစက်သူအရေအတွက်ပိုလျော့သွားတဲ့သဘောပါပဲဘင်္ဂလားဒေ့ရှ်ကလွန်ပင်လယ်စိတ်မာတင်ကျွန်းနာမှာအင်္ဂါနေ့ကတိမ်းမောက်သွားတဲ့လေပေါ်မှာပါသူရိုဟင်ဂျာမွတ်စလင်တွေကအသက်မသေချင်သူနောက်ထပ်ရိုဟင်ဂျာတူကိုကယ်တင်လိုက်နိုင်တယ်လို့ VOA ဘင်္ဂလားဌာနရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတော်တူကသတင်းပို့ပါရယ်ဒီပြည်နယ်ဆက်ဆက်ပြီးလူမောင်ခိုကူးသူတို့တရားရှိသူ၄ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကကောက်ဆက်ဘဇားမှာဒီကနေ့ဖမ်းလိုက်တယ်လို့လည်းဘင်္ဂလားဌာနသတင်းတော်ကပြောပါရယ်မြန်မာစစ်ဘေးကတော့ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်ခံမထားပါဘူးခင်ဗျာ
ပေါ်ထူးနေညာပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတော့ပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမမြသစဉ်အောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။မနေ့ဖန်မနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.